Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမပါရှင်
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရနိုင်နဲ့ကျမအနောင်လာလို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတို့ရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့မှာသိမ်းဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ယုံကဒီကနေ့အကြေပြုပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရာချာစီမှာခရိုင်ထဲကဈေးဝယ်ဆန္ဒကြီးတခုမှာတော့ဒီကနေ့ညနေခင်းမှာပဲစစ်သားတို့ရဲ့တရက်နဲ့ပြစ်ခတ်မှုကြောင့်လူဆယ်ဦးထက်မနည်းသိမ်းဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမဆုမ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်တဲ့လွှာတွေကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေအရေးပေါ်ကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက3000ခွဲဝန်းကျင်ဖြစ်သွားပြီးတော့သေဆုံးသူက900ကျော်သွားပြီဖြစ်ပါတယ်။နိုင်ငံတကာမှာတော့ဒီရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်ရေးအထူးစီမံချက်တွေနဲ့ဆောင်ရွက်နေပါတယ်။လိမ္မော်ရောင်အဆင့်တတ်မှတ်လိုက်တဲ့စင်ကာပူနိုင်ငံရဲ့အခြေအနေဘယ်လိုရှိပါသလဲ
။အခြေအနေတပင်းကြီးတို့သတင်းတွေထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီစောင့်ကြည့်ရေးအဖွဲ့တွေလည်းအမေရိကန်တိုင်းပဲတင်းနေထုတ်ပြန်နေတာ
။စင်ကာပူရောက်မြန်မာနိုင်ငံသားတယောက်ပြောပြသားတာပါရှင်။ဒီလိုမျိုးနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကြိုတင်ကာကွယ်မှုအခြေအနေတွေနဲ့အတူအကောင်းမွန်ဆုံးဖန်တီးထုတ်လုပ်မှုစုကိုရရှိခဲ့တဲ့360@ အဖွဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူစနေညတိုင်းတင်ဆက်ပေးနေကြတို့အတန်းအစီအစဉ်နောက်စနေညတဲ့လေးလိုက်အစီအစဉ်မှာတော့စီရေးပိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့အင်တာနက်ဖြတ်တောက်လိုက်တဲ့အပေါ်အမြင်သုံးသပ်ချက်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားတို့ရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့မှာသိမ်းဆုံးသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်သံရုံးကဒီကနေ့အတည်ပြုပါတယ်။အသက်60အရွယ်ရှိပြီဖြစ်တဲ့အဲဒီသူဟာဖေဖော်ဝါရီလ6ရက်နေ့မှာသိမ်းဆုံးသွားတာပါ။ဂျပန်နိုင်ငံသားတစ်ယောက်လည်းနမိုနီယာအဆိုးရောင်ရောဂါနဲ့ဝူဟန်မှာသိမ်းဆုံးခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရပေမဲ့လည်းအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွဲရောဂါကာကွယ်တားဆီးရေးအမေရိကန်ပြည်ထောင်စုကဒေါ်လာ100အကူအညီပေးအပ်ခဲ့တာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သိမ်းဆုံးသူ924ဦးထက်မနည်းရှိနေပြီးတော့နိုင်ငံနဲ့ဒေသပေါင်း28ခုမှာတော့ယောဂါကုသခန္ဓာသူ3000ခွဲဝန်းကျင်ရှိသွားပါပြီ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြောကတော့အမေရိကန်ပြည်ထောင်စုကအခုလိုဒေါ်လာတန်တရာကူညီထောက်ပံ့တာဟာယောဂါကုသပြောင်းလဲရေးမှာအမေရိကန်နိုင်ငံအနေနဲ့အလေးနဲ့ထားပြီးဥဆောင်လုပ်ကိုင်ပြနေတာကိုပြသတဲ့လို့ရဖြစ်တယ်လို့တောက်ကြနေမှာပြောဆိုထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကုသယောဂါနဲ့ပတ်သက်ပြီးစတင်ပြောကြားခဲ့လို့ပြီးခဲ့တဲ့လကတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခံရတဲ့တရုတ်ဆရာဝန်လီဝမ်လျန်တည်ဆုံးသွားတဲ့ပုံမှာဟောင်ကောင်ပြည်သူတွေကြာအကြီးကျယ်ဒေါသထွက်ပြီးတော့ဝမ်းနည်းနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အခုဆိုရင်ကမ္ဘာတဝန်းတည်ဆုံးသူအရေအတွက်ဟာ920ကျော်ရှိသွားခဲ့ပြီဖြစ်ပြီးဒီရောဂါနဲ့ပတ်သက်ပြီးတရုတ်ဆိုရဘက်ကဖုံးဖိထားတယ်လို့ဟောင်ကောင်ပြည်သူတွေဘက်ကပြစ်တင်ပါတယ်။အသက်34နှစ်အရွယ်ဒေါက်တာလီဝမ်လျန်ဟာတရုတ်နိုင်ငံအလဲပိုင်းကဝမ်ဘိုဆေးရုံမှာအလုပ်လုပ်နေတာဖြစ်ပြီးတော့တောက်ကြနေအစောပိုင်းကပဲဒီရောဂါနဲ့ကွယ်လွန်သွားတာဖြစ်တယ်လို့ဝူဟန်ဆေးရုံကသူတို့ရဲ့လူမှုကွန်ရက်ကနေကြေညာခဲ့ပါတယ်။ဝမ်မျိုးကဈေးတစ်ခုမှာစားစယောဂါနဲ့အလားတန်းတူတဲ့အဖျားယောဂါပိုးရှိသူခုနှစ်ဦးကိုတွေ့ရှိထားပြီးအဲ့လူတွေကိုဆေးဥမှာတီးကြခွဲထုတ်ပြီးကုသနေတဲ့အကြောင်းကိုဒေါက်တာလီကသူ့ရဲ့ဆေးချောင်းကကျောင်းသားဟောင်းတွေကိုဝီချက်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာပြောကြားခဲ့တာပါ။အဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါကြီးကြောင့်တရုတ်နိုင်ငံတစ်ခုထဲမှာလည်းလူပေါင်း3000ကျော်ယောဂါကူးစက်ခံထားပါတယ်။ဒေါက်တာလီဟာယောဂါကူးစက်မှုကိုစတင်သတိပေးခဲ့ပေမဲ့လည်းသူ့ကိုသတင်းမှားတွေဖြန့်ချီတယ်ဆိုပြီးတရုတ်ရဲတပ်ဖွဲ့က January 3ရက်နေ့ကဖမ်းဆီးခဲ့ပြီးသူ့ကိုလည်းဥပဒေချိုးဖောက်ပြီးတော့အများပြည်သူမငြိမ်မသက်ဖြစ်အောင်လှုပ်ဆောင်တယ်ဆိုပြီးအတင်းကြပ်ဝန်ခံလက်မှတ်ရေးထိုးခိုင်းခဲ့တာဖြစ်ပါတယ်နော်
။ကိုရိုနာဗိုင်းရပ်စ်အကြောင်းသတိပေးပြောဆိုခဲ့တာကြောင့်အပြစ်ပေးခံခဲ့ရတဲ့ဆရာဝန်ဒေါက်တာလီဝီလိုင်းသိဆုံးခဲ့တဲ့အပေါ်တရုတ်နိုင်ငံမှာစိတ်ဆူတော်တာထွက်နေကြပါတယ်။တရုတ်ကနိုင်ငံကစားဆောင်တွေမှာတော့ဒေါက်တာလီကိုတရေကောင်းလို့ခေါ်နေကြသလိုတရုတ်အစိုးရကလည်းယောဂါကူးစက်မှုကိုဖုံးကွယ်ဖို့ကြိုးစားတယ်ဆိုပြီးဆွဆွဲထားတာပါ။တရုတ်ရဲ့ Twitter လို့ပြောလို့ရမယ့် Weibo လူမှုကွန်ရက်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရခြင်းနဲ့ I want freedom of speech ဆိုတဲ့ရေးသားချက်ကိုတာဝန်ရှိသူတွေဖြုတ်ချမပစ်ခင်လူနဲ့တန်နေပါဖတ်ရှုခဲ့တာပါ Weibo ပေါ်ကနောက်ထပ်ရေးသားချက်တစ်ခုဖြစ်တဲ့သွားပြီအောင်တော့လီဝေလန်လို့အဓိပ္ပာယ်ရတဲ့ Farewell Li Wei Lang ဆိုတာကိုတော့လည်းရေးသားနေကြတာပါတရုတ်အစိုးရတာဝန်ရှိသူတွေကလည်းလူလိန်လူညာတွေအဖြစ်လဲလူမှုကွန်ရက်တွေမှာရေးသားနေကြတယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြီးအဆုံးသတ်တော်တဲ့အချိန်ရောက်ရင်တော့အစိုးရဘက်မှအပြောင်းလဲတွေဖြစ်လာဖို့လည်းတရုတ်နိုင်ငံသားတွေမျှော်လင့်နေကြတာဖြစ်ပါတယ်
စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်ရေးပေါ်ကျန်းမာရေးသတိပေးချက်ကိုလိမ္မာအောင်အဆင့်အဖြစ်တိုးမြှင့်သတ်မှတ်လိုက်ပါတယ်။ဒီသတင်းကြောင့်စင်ကာပူနိုင်ငံသားတွေစိုးရိမ်မှုတွေတိုးလာနေတယ်လို့စူပါမားကတ်တွေမှာလည်းအင်နာသုံးစက်ကူတွေခောက်ဆဲကြောက်တွေနဲ့ဆန်လိုရိတ်ခါတွေပြက်ကုန်တယ်လို့ကုန်တိုင်းတွေမှာလည်းဈေးဝယ်ဖို့အတွက်လူတွေတန်းစီနေကြပါတယ်။စင်ကာပူမှာကိုရိုနာကူးစက်ခံထားသူ33ဦးရှိနေပြီးထပ်ပြီးကူးစက်ခံထားတဲ့လူနာတွေအနေနဲ့ရင်ကကူးစက်ခံရန်ထားရတာမျိုးမရှိသလိုတရုတ်နိုင်ငံကိုခီးထွက်ခဲ့ကြသူတွေမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ယောဂဖို့အချိန်နေပြင့်ထန်ပြီးလူချင်းချင်းအလွယ်တကူကူးစက်နိုင်တဲ့အတွက်ကျန်းမာရေးသတိပေးချက်ကိုလိမ္မာအောင်အဆင့်တိုးမြှင့်သတ်မှတ်လိုက်တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာ2003ခုနှစ်ကစားစယောဂဖြစ်ခဲ့တဲ့အချိန်နဲ့2009ခုနှစ် H1N1 တုတ်ခွေးယောဂကူးစက်ပြန်ပွားခဲ့တဲ့အချိန်တွေကလည်းလိမ္မာအောင်အဆင့်ကျန်းမာရေးသတိပေးချက်တွေထုတ်ပြန်ခဲ့ဥပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်ထိတ်နှက်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။တောက်ကြာနေညကနယူးဟမ်ရှားပြည်နယ်မှာလုပ်တဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထိုးပွဲမှာတော့မူဝါဒရေးရာတွေကိုအဓိကအာရုံစိုက်ပြောဆိုခဲ့ကြတာပါ။အေမီကလိုဘူချာကတော့ပီတ်ဘူဒါဂျက်ရဲ့လူတိုင်းအတွက်ကြာမာရေးဝန်ဆောင်မှုပေးမဲ့မူဝါဒပေါ်ဝေဖန်ခဲ့တာပါ။ဂျိုးဘိုင်ဒန်ကတော့သူသမ္မတတာဝန်ယူခဲ့တဲ့အချိန်မှာအောင်မြင်မှုရခဲ့တဲ့ကိစ္စတွေကိုဂုဏ်ယူစွာပြောဆိုသွားတာပါ။တောက်ကြာနေကလုပ်တဲ့စကားစစ်ထိုးပွဲမှာပဲသမ္မတတော်နဲ့ထရမ့်ကိုအနံ့ရရေးအတွက်ဒီမိုကရက်ပါတီအနေနဲ့ဘယ်လန်းချောင်းကနေလှုပ်ကိုင်းတင်တယ်လဲဆိုတဲ့အပေါ်မှာတော့ကိုယ်စားလှယ်ဒီကြသဘောထားကွဲပြားခဲ့တာပါ။အိုဝါပြည်နယ်မှာဒီသတင်းမှာအစောပိုင်းမှာလုပ်တဲ့ပါတီရင်းကိုယ်စားလှယ်လောင်းအကျိုးရွေးကောက်ပွဲမှာတော့အင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg နဲ့အထက်လွှတ်တော်အမတ် Bernie Sanders ရဲ့မေယာလာတွေထပ်တူနေပါသူညီခဲ့တာပါ။မျက်နှာသစ်ဖြစ်တဲ့အသက် 38 နှစ်အရွယ် Buttigieg ကတော့သူ့မှာနိုင်ငံရေးအတွေ့အကြုံအားနည်းတဲ့အပေါ်ကာကွယ်ပြောဆိုသွားသလိုအတိတ်ကနိုင်ငံရေးကိုအတိတ်မှာပဲထားခဲ့ပြီးတော့တိတ်မနှောင့်မကြခင်အပြောင်းလဲလုပ်ဖို့လိုပြီးဆိုပြီးတော့ပြောဆိုစည်းရုံးသွားပါတယ်။အသက် 88 နှစ်အရွယ်လက်ဝဲဝါဒီ Mr. Sanders ကတော့သူ့အသက်တဝက်လောက်သာရှိတဲ့အလဲအလဝါဒီဘူဒ်ဂျက်ကို Wall Street စီးပွားရေးလုပ်ငန်းကဏ္ဍအတွက်သာတင့်တော်သူဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုသွားပါတယ်
။ American သမ္မတ Trump အပေါ်ရေးယူပြပေးဖို့အတွက်ကြားနာစစ်ဆေးမှုတွေမှာထွက်ဆိုခဲ့တဲ့ American အစိုးရတာဝန်ရှိသူနှစ်ယောက်ကိုသမ္မတ Trump ကတောက်ချနေမှာယာရီကနေထုတ်ပယ်လိုက်ပါတယ်။အထက်လွှတ်တော်ကသမ္မတ Trump ကိုအပြစ်မရှိကြောင်းတရားစီလွတ်ပေးလိုက်ပြီးနေ့ရက်အကြာမှာသမ္မတ Trump ကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။ပထမထုတ်ပယ်ခံရတဲ့သူကတော့မြို့သားလုံခြုံရေးကိစ္စရပ်တွေမှာအကြံပေးသူဖြစ်တဲ့ဒုတိယဗိုလ်မှူးကြီး Alexander Vindman ဖြစ်ပါတယ်။ Vindman ကိုတောက်ချနေကအင်ဘူရောကနေထွက်သွားဖို့ပြောကြားလိုက်ပြီးတော့အဆောင်ချက်တွေနဲ့အပြင်ကိုပို့ဆောင်ခဲ့ကြောင်းအခုလိုထုတ်ပယ်ခံရတာဟာအမှန်တရားကိုပြောတဲ့အတွက်လက်တုံ့ပြန်ခံရတာဖြစ်တယ်ဆိုပြီးတော့ Vindman ရဲ့ရှေ့နေကလည်းပြောပါတယ်။ဒါပြင် Vindman ရဲ့အမောင်ကြီးကိုတော်ဆက်သူ Yevgeny Vindman ကိုလည်းအင်ဘူရောရှေ့နေဖြစ်ကနေနှုတ်ထွက်ပြဖို့တောက်ချနေမှာပြောကြားလိုက်ပြီးသူတို့နှစ်ယောက်စလုံးကိုအမေရိကန်စစ်ဖက်ကိုပြန်ပြီးတောင်းပေးလိုက်တယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။ဒုတိယထုတ်ခံရတဲ့တယောက်ကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးကဆောင်းလန်ဖြစ်ပါတယ်။သူကိုဥရောပသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်တောင်းကနေချက်ချင်းရုပ်သိမ်းပြီးပြန်ခေါ်လိုက်ကြောင်းကဆောင်းလန်ကကြေညာခဲ့ပါတယ်။အမေရိကန်ဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဗင်မန်ကိုအခုလိုထုတ်ပယ်လိုက်တာဟာသမ္မတထရမ့်ဘက်ကပြောင်ပြောင်တင်းတင်းလက်တုပ်ပြန်လိုက်တာဖြစ်ပြီးတော့သမ္မတထရမ့်ဟာအမှန်တရားကိုကြောက်ရွံ့နေဆိုတာကိုပြသလိုက်တာဖြစ်တဲ့ဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရချာစီမခရိုင်ထဲကဇေဝဲဆန္ဒကြီးတခုမှာဒီကနေ့ညနေခင်းမှာပဲစစ်သားတအုပ်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူ10ဦးထပ်မံနေတေဆုံပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ထိုင်းရဲတို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူအရေအတွက်အတိအကျကိုတော့မသိရသေးပါဘူး။ဘန်ကောက်မြို့မြောက်ဖက်မှ160အကွာလောက်မှာရှိတဲ့ကိုရတ်မြို့မှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။နာမည်မဖော်လိုတဲ့ထိုင်းရဲအရာရှိတစ်ယောက်ရဲ့အဆိုအရတနတ်သမားဟာတူးတက်ရင်ကနေတနတ်တလက်ကိုယူပြီးတော့ Terminal 21ဈေးဝယ်စင်နာကိုကားမောင်းလာခဲ့တာဖြစ်ပြီးလမ်းတစ်လျှောက်ပြစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဈေးဝယ်စင်နာအပြင်ဖက်ကနေရိုက်ထားတဲ့ဗီဒီယိုဖိုင်တွေမှာတော့ကားရက်နာကွင်းနေတဲ့လူတွေထွက်ပြေးပုံအောင်နေတာကိုလည်းတွေ့ရပါတယ်။တနတ်သမားကိုဖမ်းဆီးမိဖို့နဲ့ဈေးဝယ်သူတွေကိုကဲထုတ်ဖို့ဈေးဝယ်စင်နာကြီးကိုအပြင်ကလမ်းကြီးတွေကိုပါပိတ်ထားလိုက်ပါတယ်။တနတ်သမားအဖြစ်တန်ရရှိတာသူဟာကိုရာပတ်သမားဆိုသူဖြစ်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဗိုလ်မှူးကြီးခေါင်ချစ်တဒရဝနစ်ခပြောပါတယ်။ဈေးဝယ်စင်နာကိုထိုင်းရင်းနဲ့စစ်ဘက်တပ်ဖွဲ့တွေကအခုထိဝိုင်းထားကြတယ်လို့လည်းသူကပြောပါတယ်။
တောင်အာဖရိကနိုင်ငံမှာ ကျင်းပါတဲ့တင်နစ်ပြိုင်ပွဲကတော့ကမ္ဘာပေါ်မှာပြိသက်အများဆုံးကြီးတဲ့တင်နစ်ပြိုင်ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်ဒီပွဲကိုတော့ကမ္ဘာကျော်တင်နစ်ကစားသမားနှစ်ယောက်ဖြစ်တဲ့ Roger Federer နဲ့ Rafael Nadal တို့ကစားခဲ့ကြတာဖြစ်ပါတယ်ဒီပွဲကိုတောင်အာဖရိကနိုင်ငံ Cape Town မြို့က Rugby အားကစားခွင့်ကြီးမှာကစားခဲ့တာဖြစ်ပြီးတော့ပြိသက်ပေါင်း 9,954 ယောက်လာရောက်ကြည့်ရှုခဲ့ပြီးတော့တင်နစ်ပြိုင်ပွဲတွေထဲမှာတော့ပြိသက်အများဆုံးကြီးတဲ့ပွဲလည်းဖြစ်ပါတယ်ဒီပွဲမှာတော့ Federer က Nadal ကို 6-4-3-6-6-3 နဲ့နိုင်ခဲ့ပါတယ်သူတို့နှစ်ယောက်ဦးချင်းကစားတဲ့ပွဲမှာတိုင်ခင်မှာတော့နှစ်ယောက်တွဲပွဲလည်းကစားခဲ့ပါတယ် Federer နဲ့ကမ္ဘာကျော်တထည်ကြီး Bill Gates ကတစ်ဖက် Nadal နဲ့ဒီ Hata ရုပ်သံ season တင်ဆက်တဲ့ Trevor Noah တို့ကတစ်ဖက်ကစားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်းက900ကျော်ပြီးတော့ကမ္ဘာတဝန်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်း3000ကျော်ကျော်သွားပြီဖြစ်ပါတယ်။ဒီလိုစိုးရိမ်စရာအနေအထားတွေကြောင့် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့သက်ဆိုင်ရာနိုင်ငံတွေဘက်ကလည်းကျန်းမာရေးပညာပေးမှုတွေကိုစနစ်တကျလှုပ်ဆောင်နေတယ်လို့ကာကွယ်ပေးနေပါတယ်။ပြည်ပနိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့ကြိုတင်ကာကွယ်နေကြပါတယ်နိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကိုဆက်သွယ်မေးမြန်းပြီးစုစည်းတင်ပြထားတာနားဆင်ပါရှင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်အတွင်းမှာကိုသေဆုံးသူပေါင်းက924ယောက်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်းက3,450ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံသားတွေလည်းပတ်မှုများတဲ့အာရှနိုင်ငံတွေအပါအဝင်ဥရောပအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကူးစက်မှုတွေရှိလာလို့နိုင်ငံအသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိတယ်လို့တရုတ်နိုင်ငံကနေပြန်လာကြတဲ့နိုင်ငံသားတွေကဘာလက်ခီးသွားတွေကိုလည်းအထူးကြက်မှတ်စစ်ဆေးနေတာပါကူးစက်မှုလူနာတချို့တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ February 10ရက်နေ့တောက်ကြနေ့မနေ့ကဒီကိုရိုနာဗိုင်းရပ်စ်ရောဂါစိုးရိမ်စရာလိမ္မော်ရောင်အဆင့်စင်ကာပူအစိုးရကတတ်မှတ်လိုက်တဲ့အတွက်စင်ကာပူနိုင်ငံသားတွေကစားနပ်ရိက္ခာတောက်သုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်းနေကြပါတယ်။စင်ကာပူအစိုးရရဲ့ကျန်းမာရေးပညာပေးဆောင်ရွက်မှုတွေနောက်စင်ကာပူနိုင်ငံသားတွေပါဝင်စင်ကာပူရောက်မြန်မာနိုင်ငံသားတွေဘလို့မျိုးကျန်းမာရေးကြိုတင်ကာကွယ်မှုတွေလုပ်ဆောင်နေပါသလဲ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အပေါ်မှာရောဘလို့စိုးရိမ်ချက်တွေရှိပါသလဲဆိုတာကိုတော့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထွတ်ကအခုလိုပြောပါတယ်။
အချင်းရဲ့တပင်းကြီးတို့တရင်နေထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီစောင့်ကြည့်အဖွဲ့တွေလည်းပုံမှန်အတိုင်းပဲတရင်နေထုတ်ပြန်နေတာတော့တွေ့ရပါတယ်။ဆိုရင်မို့ရှိလဲတော့ခုကတော့သူတို့ကတော့အာလိမ္မော်ရောင်အဆင့်ကိုကြောင်းလိုက်တာပေါ့လေ။ကြောင်းလိုက်တဲ့အခါကျတော့အဓိကကတော့ကိုးဆက်တဲ့သူတွေများလာတဲ့သဘောပေါ့။အဲ့ဒါကြောင့်မလို့ခုဒီရောင်ကြောင်းမှဟောကျွန်တော်ကတော့ဆိုရင်တာပေါ့ဗျာဟုတ်တယ်မလား။အော်ကျွန်တော်အခုပဲဇေယျကနေပြန်လာတာလမ်းနေဘာမှအဲ့လောက်ကြီးစိုးရိမ်ကြအောင်မရှိပါဘူး။ဒါပေမဲ့တချို့ကတော့စိုးရိမ်နေလို့ရှိတော့မနေ့ကအများကြီးဝယ်ကြတယ်လေ။အဲအဲကြောင့်သတင်းတွေဆက်လာတာပေါ့။
တရုတ်နိုင်ငံကနေကူးစက်ပြန့်ပွားလာတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့တောင်ကိုရီးယားနိုင်ငံအစိုးရကျန်းမာရေးတာဝန်ရှိတဲ့သူတွေဘက်ကကိုရီးယားနိုင်ငံသားတွေအပါအဝင်ကိုရီးယားမှာနေထိုင်သူတွေကိုစနစ်တကျကျန်းမာရေးပညာပေးမှုတွေဆောင်ရွက်နေတယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကြိုတင်ကာကွယ်နေတာပါ။ကိုရီးယားကကိုစော်မိုးအောင်ကအခုလိုပြောပါတယ
်။ဟုတ်တယ်ကိုရီးယားလူမျိုးတွေကသူတို့လူမျိုးတအားကူးစက်တာခင်ဗျာ။တကူးစားပြဒီကိုရိုနာဗိုင်းနဲ့ပတ်သက်ပြီးတော့လေသတင်းတွေကခဏခဏထုတ်လွှင့်ပေးနေလို့ကျန်းမာရေးဌာနကလည်းအချိန်ပြည့်ပေါ့နော်သတင်းတစ်ခုပေါ်လာတာနဲ့သတင်းသာသမားတွေနဲ့တွေ့မင်းမြန်ပွဲတွေလုပ်တယ်ပြီးတော့ဒီယောဂပုံနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်နဲ့ဘာတွေကန်တယ်နဲ့နောက်လူတွေကဘာတွေဖြစ်နေလဲဘလို့အနေထားတွေဘလို့ဖြစ်နေကြဆက်တိုက်သူတို့ထုတ်လွှင့်ပေးနေတယ်လေလူတွေကဒီကလူတွေကလည်းအစိုးရပြောတိုင်းလိုက်ပြီးတော့အဲလိုက်နာတာဖြစ်အတွက်ကိုယောဂကပေါ့နော်သူများနိုင်ငံနဲ့ဆိုင်တော့တအားကြီးပြတ်နတ်မှုတော့မရှိဘူးလို့ကျွန်တော်မြင်နေတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံလည်းဖြစ်တဲ့ထိုင်းနိုင်ငံတွင်မှာတော့ထိုင်းဆိုရဘက်ကကျန်းမာရေးပညာပေးမှုတွေဆောင်ရွက်ပေးနေတယ်လို့တန်းချီပြီးတော့ရှိနေတဲ့မြန်မာနိုင်ငံသားရွှေပြောက်အလို့သမားတွေကြားကျန်းမာရေးပညာပေးမှုတွေကြိုတင်ကာကွယ်မှုတွေကတော့အားနည်းနေတော့မယ်ဖြစ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဂယူးဆိုင်ကာကွယ်ကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာအလို့သမားတွေရဲ့ကျန်းမာရေးကူညီဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကအခုလိုပြောပါတယ်
ဒီဆန်တော့တစ်ခွေမှာကအပတ်မဲ့လို့နော်ဟိုတယ်လို့နော်အဲ့ဒီမှာခီးသွားတွေကျဲခုသွားတဲ့နေရာမှာအလုတ်လုတ်ကဲဆန်စီလို့တမရှိတယ်အဲ့ရအိတ်ချင်းရှော်ဖုတ်ပြီးတော့လောင်ဒရီရနေပြန်ပို့တဲ့အလုတ်တမတွေအဲ့ဒီလုတ်တမတွေကလည်းအရန်ကြီးကြီးတယ်ဘာလို့အဲ့ဒီဧည့်သည်တွေကျဲသွားတဲ့အဲ့အဲ့ရအဝတ်စားဆောင်တွေကိုရှော်ဖုတ်ရတဲ့အခါမှာသူတို့အနေနဲ့လက်အိတ်နဲ့နှာခေါင်းပိတ်ပြီးသူတို့ဆရာတောင်းဖို့လိုအပ်တယ်
တရုတ်နိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့တရုတ်အင်းကြီးချင်းမြန်မာနိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်နဲ့ရောဂါကူးစက်မှုဖြစ်နေတဲ့ဒေသတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့ခရီးသွားတွေအနေနဲ့ဖျားခြင်းချောင်ဆိုခြင်းအသက်ရှူကျက်ချင်းစတဲ့ရောဂါလက္ခဏာတွေဖြစ်ပွားခဲ့ရင်ဒါမှမဟုတ်ရက်ပေါင်း14ရက်အတွင်းမှာဒီရောဂါလက္ခဏာတွေဖြစ်ပွားခဲ့ရင်လေးစိတ်ကျန်းမာရေးနဲ့နှိစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပေးပို့ကြဖို့နှိုးဆော်တိုက်တွန်းထားတဲ့စာကိုရန်ကုန်ကိုဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေပေါ်မှာလေးစိတ်ကျန်းမာရေးဌာနကွယ်ကျန်းမာရေးဝန်ကြီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်နေပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနည်းပညာအဖွဲ့စုခူးရရှိခဲ့တဲ့အကောင်းမွန်ဆုံးဖန်တီးထုတ်လုပ်နိုင်မှုစုအကြောင်းသတင်းပေးပို့ချက်တင်ပြပေးကြပါမယ်နည်းပညာအထောက်အကူနဲ့ကလေးတွေပညာသင်ကြားရေးစနစ်တစ်ခုဖန်တီးနိုင်ခဲ့တဲ့360@အဖွဲ့ဟာဂျပန်နိုင်ငံ Nikkei Asian ASEAN review ကနေပေးအပ်တဲ့အကောင်းမွန်ဆုံးဖန်တီးထုတ်လုပ်မှုစုကိုစုခူးရရှိခဲ့ပါတယ်။မြန်မာနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေစေနိုင်ငံတကာနိုင်ငံဖြစ်ပေမဲ့လို့ပညာရေးနယ်ပယ်မှာတော့ရှေ့တန်းကိုအမြန်ဆုံးရောက်လာခဲ့တယ်လို့ Nikkei ASEAN review ကသုံးသပ်ပြီးတော့ဒီစုကိုချီးမြှင့်ခဲ့တာပါ။ဒီစုရရှိခဲ့တာနဲ့ပတ်သက်လို့360@ရဲ့သတင်းမီဒီယာနဲ့တွေ့ဆုံပွဲကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
အခြေခံပညာကျောင်းသားတွေအတွက်လက်ကင်ဖုံမျိုးမျိုးကိုအသုံးချပြီးသုံးဖက်မြင်ပုံရိပ်ရောင်နည်းပညာသုံးသင်ကြားရေးအထောက်အကူတွေထုတ်လုပ်နေရဲမြန်မာလူမျိုးပိုင်360@ company ဟာဂျပန်နိုင်ငံ Nikkei Asian Review ကပေးအပ်တဲ့2019 Nikkei Superior Products and Services Award for Excellence ကိုရရှိခဲ့ပါတယ်။တခြားနိုင်ငံတွေထက်နည်းပညာသုံးသင်ကြားရေးအထောက်အကူပြုစနစ်မှာမြန်မာနိုင်ငံကဦးဆောင်ပါဝင်လာတာကို360@ ကပြသနိုင်ခဲ့တဲ့အတွက်ဒီစုကို Nikkei Asian Review ကချီးမြှင့်ခဲ့တာဖြစ်ကြောင်း360@ရဲ့အမှုဆောင်ရရှိဒေါ်လှလဝင်းကပြန်ပြောပြပါတယ်
။နောက်ပြီး CEO ပြောတဲ့မိန်ကောမှာကိုယ်တိုင်ကသူကမြန်မာပြည်ကပညာရေးကသူတို့မထင်ထားလောက်အောင်ရှေ့ကိုအရန်ရောက်နေပြီဆိုတဲ့ဟာလေးပါတယ်။အဲ့ဒါတော့တော်တော်လေးကျွန်တော်လည်းဝမ်းသာမိဘူးနော်။သူတို့ကိုယ်တိုင်သတိထားမိတယ်။ Asia မှာဘယ်နိုင်ငံကဘယ်သူတွေရဲ့ product တွေ services တွေအကောင်းလဲဆိုတော့သူတို့လိုက်ကြည့်နေတဲ့အထက်မှာမြန်မာပြည်ကိုတွတ်တွေ့တယ်။မြန်မာပြည်ကနောက်ကျတာမှန်ပေမဲ့ပညာရေးမှာအခုဆိုရင်ဒါနည်းပညာနဲ့ရှေ့ကိုအရန်ရောက်လာပြီပေါ့နော်။အဲ့ဒါတော့သူတို့ဒီမှာမကြည့်လို့မရအောင်ပေါ့ဆိုပြီးတော့ခေါ်ပြီးတော့ဆုပေးပြပါတယ်လို့ပြောပါတယ်ဟုတ
်360@ဟာအမေရိကန်နည်းပညာရှင်တွေစုဝေးရာဆီလီကွန်တောင်ကြားဒေသမှာစတင်ခဲ့တဲ့မြန်မာလူမျိုးပိုင်ကုမ္ပဏီတစ်ခုဖြစ်ပြီးပြည်တွင်းပြည်ပပညာရေးနယ်ပယ်ကဝန်ထမ်းပေါင်း80လောက်နဲ့လေပတ်နေတဲ့ကုမ္ပဏီဖြစ်ပါတယ် AR လို့ခေါ်တဲ့သုံးဖက်မြင်ပုံရိပ်ရောင်နည်းပညာကိုသင်ကြားရေးစနစ်မှာအသုံးပြုမယ်ဆိုရင်လက်ကင်ဖုံးနဲ့တက်ဘလက်လိုဂျားခံပစ္စည်းတစ်ခုပဲလိုအပ်ပြီးဒါဟာရှေ့ရန်ရောက်လာတဲ့နည်းပညာတစ်ခုဖြစ်ကြောင်း360@ Managing Director ဦးရမင်းအောင်ကပြောပါတယ
်ကျွန်တော်တို့ရဲ့ကဘာကြီးကဟို 3D ကဘာကြီးလေအဲ့တော့ပြီးတော့ကျွန်တော်တို့စာဆိုတာဖြစ်လာတဲ့အချိန်မှာ 3D ကဘာကြီးကနေ 2D ထဲရောက်သွားအခုကျွန်တော်တို့ကဒီ Augmented Reality နဲ့ကျွန်တော်တို့ကဒီဘက်ကို 3D ဘက်ကိုကျွန်တော်တို့ပြန်ပြီးတော့လာရဲဆိုတော့ဟို learning ဘိုင်းမှာလည်းကျွန်တော်တို့ကအများကြီးကျွန်တော်တို့ brain နဲ့ကျွန်တော်တို့ရဲ့အုံနောက်နဲ့တွားပြီးတော့ကိုင်းကြီးရဲ့ learning မျိုးဖြစ်မယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ကျောင်းကျွန်တော်ကစပြီးလို့ဖြစ်သွားတာပေါ့
။လက်ရှိပညာရေးသင်ယူနဲ့ live ဖတ်တဲ့360@ ရဲ့ဘာသာရေးအလိုက်ဖန်တီးထုတ်လုပ်မှုတွေကိုဖြန့်ဝေပေးနိုင်ဖို့360@ကပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ American Harvard ပညာရေးအဖွဲ့အစည်းနဲ့လည်းချိတ်ဆက်ဆောင်ရွက်နေရပါ။လက်တလုံးမှာတော့အခြေခံပညာကျောင်းသားတွေကိုအဓိကရည်ရွယ်ထားကြောင်းသူကပြောပါတယ်။
ဆိုစီစံလေးလာခြင်းတဲ့စိတ်ကကလေးတိုင်းမှာကျွန်တော်ပါပြီးသားဖြစ်တယ်။အဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ဟိုပျော်ရွှင်မှုကောင်းတဲ့ landing ကိုကျွန်တော်တို့သွားစေချင်ပါတယ်။အဲ့လိုသွားမှပဲကျွန်တော်တို့ရဲ့အနာဂတ်ကလည်းပို့ပြီးတော့အာဟိုခိုင်မာပြီးတော့ပို့ပြီးတော့ပျော်ရွှင်နေကောင်းမယ်လို့ကျွန်တော်ယူဆပါတယ်
။360@ mobile ထောက်ကူပြုသင်ကြားရေးပစ္စည်းတွေကိုထုတ်လုပ်နိုင်ဖို့နှစ်နှစ်လောက်အချိန်ယူခဲ့ပြီးသုံးဖက်မြင်ပုံရိပ်ရောင်နည်းပညာ software တွေတွဲဖက်အသုံးပြုရရဲ့ဘာသာရပ်အလိုက်စာအုပ်တွေကိုဆက်ပြီးထုတ်လုပ်နိုင်ဖို့အတွက်တခြားရင်းနှီးမြှုပ်နှံမဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိရလို့လည်းပြောပါတယ်
ခိုးစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညချက်အပတ်စဉ်ကဏ္ဍတွေကဒို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ။ Frontieria မြန်မာကတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းဆောင်မအဖြစ်တင်ဆက်ပေးလျက်ရှိတဲ့ဒို့အတန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့သခိုင်းတိုင်းဒေသကြီးအတွင်းမွေးရဆေးဆွဲမှုအတန်းကိုလူသူအဖြစ်တံမြန်တိုက်ခိုက်ခဲ့တဲ့သတင်းဆောင်မကိုတင်ဆက်ပေးသွားမှာပ
ါဒီတော့ရောင်းရတဲ့အခါတိုင်းအိမ်မှာမိန်းမတွေကလေးတွေနဲ့ဒီကြောက်ကလည်းဒုက္ခတာလေးဆိုတော့ဆေးသမားတွေကသက်ပဲတက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားတိုးရင်ပူပန်းနေရတယ
်ဒီစီစဉ်ကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမှသတင်းထောက်ကျော်လင်းထွန်းကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်ဆိုရဆေးုံရှင်းမှာကိုသိန်းစုဟာမဒရုံတောက်တုံးကိုစောင့်ဆိုင်နေပါတယ်ကောလင်းမှာပဲမွေးဖွားကြီးပြင်းခဲ့သူကိုသိန်းစုဟာ2003ခုနှစ်လောက်ကနေနံပါတ်4စတင်သုံးဆွဲခဲ့တာပါမူရဆေးပေါ်မြရဒေတာတစ်ခုဖြစ်တဲ့ကချင်ပြည်နယ်ကကြောက်စိမ့်မိုင်းတွေမှာသူဟာနှစ်အတန်ကြာတောရောက်လုတ်ကင်ခဲ့ဘူးသူပါ။ဦ
းရဲ့ဆိုတော့ပြောပါမ
ယ်။ရှိတယ်ကျွန်တော်တို့ရွာမှာရှိတယ်
။2018ခုနှစ်မှာတော့ကိုသိန်းစိုးဟာကြောက်စိမ့်မိုင်းတွေကိုစွန့်ခွာခဲ့ပြီးကောလင်းမှာပဲအိမ်တော်ပြုကတီတီငိမ့်ငိမ့်အလုပ်တစ်ခုနဲ့ဘဝအခြေချခဲ့ပါတယ်။အပြင်ဘက်အဖြစ်တီငိမ့်အေးဆေးသူဖြစ်ပေမဲ့ဟီရိုအင်းခေါ်နိုင်ငံတကာမှာနံပါတ်4လို့လည်းလူသိများတဲ့မူရဲ့ဆေးကိုတိတ်တဆိတ်ဆက်သုံးနေခဲ့ပါတယ
်။ကျွန်တော်ကရှင်းပြောရစံတော့ရောဂါရှိတာကိုကျွန်တော်မသိတာ။ तू ကအရင်သိတာ။ပြီးတခါ तू ကပြန်တော့တာပေါ့ဗျာ။ပြန်တော့ကျွန်တော်မသိတာဘူး။ HIV ရှိတာပေါ့။အဲ့ဒါကိုကျွန်တော်မသိဘူး။တော့မူရစီဝါနဲ့ထိန်းထားသလိုဖြစ်နေ။အဲ့လိုရတယ်အလုပ်လုပ်လို့ရတယ်ဖြစ်နေတော့ကျွန်တော်မသိတော့ဘူး
။ကြောက်စိမ့်မိုင်းလူသားတွေကြားမှာမတန်ရှင်းတဲ့မူရစီထုတ်အပ်တွေကိုတယောက်တစ်လှည့်ဝင်ကသုံးဆွဲရမှာ HIV ကူးစက်မှုတွေကလည်းများပြားလျက်ရှိပါတယ်။ကိုသိန်းစိုးကတော့ तू HIV ကူးစက်ခံရတာဟာဖားကတ်မှာပြည်တစားတွေနဲ့အကာအကွယ်မဲ့ပျော်ပါးခဲ့မှုကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိချိန်မှာတော့သူဟာကောလင်းမြို့နယ်ထွေထွေဆေးရုံမှာနေ့စဉ်မဒရုံတိုက်ကြွေးကုသမှုကိုခံယူလျက်ရှိသလို HIV ရောဂါအတွက်လည်း ARD ဆေးဝါးများကိုအဆိုပါဆေးရုံမှာပင်ရယူတောက်သုံးလျက်ရှိပါတယ်။ပြီးခဲ့တဲ့လကပဲကောလင်းကနေခေါင်းစည်းသတင်းတစ်ပုဒ်တက်လာပါတယ်။အဲ့ဒါကတော့ဒေါ်မီမီကြီးဆိုတဲ့အမျိုးသမီးကမူရစ်ဆေးထိုးအခွန်တွေကိုချင်းနှောင်းကြီးနဲ့ထည့်ပြီးလူမှုတွဲဆုံပွဲတစ်ခုမှာသခိုင်းတိုင်းဝန်ကြီးချုပ်ကိုထိတ်တိုက်တင်ပြခဲ့တဲ့သတင်းဖြစ်ပါတယ်။ဒေါ်မီမီကြီးဟာကောလင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမှုဆောင်ကော်မတီဝင်တဦးဖြစ်ပါတယ်။သူ့ရဲ့ရဲကမူရစ်ဆေးပြန့်နှံ့နေမှုအခြေအနေကိုတင်ပြခဲ့ပြီးနောက်မှာဒေါ်မီမီကြီးဟာမူရစ်မောင်ခိုသမားတွေလို့ယူဆနိုင်သူတွေရဲ့အသက်အန္တရာယ်ချိန်ချမှုတန်းတွေခံခဲ့ရပါတယ်။ဒါကြောင့်ပဲကောလင်းကိုခိတရာကြီးစွန့်ခွာရတဲ့အခြေအနေထိတိုင်ဖြစ်လာခဲ့ပါတယ်။
လေစုကပြောတယ်မကြောက်ဘူးဆိုလို့မရှိဘူး။ကြောက်ကြောက်ကြောက်ရမယ်။ဘယ်ဟာမျိုးကိုမကြောက်ကြောက်ရမယ်ဆိုလို့ရှိရင်လည်းမဟုတ်တာလောက်ရမှာကြောက်မမှန်တာလောက်ရမှာကြောက်မှန်တာလောက်ရမှာကြောက်ရှာမလို့ဆိုတော့တိုင်းနဲ့ပြည်နဲ့တွဲဆုံပေါ်မှာပြောထားတဲ့စကားကိုအမေကအသေးမှတ်ထားတယ်။ဒါပေမဲ့တေးရမှာတော့ကြောက်တော့ပဲ။တေးရမှာတော့ကြောက်တော့ပေါ့မသိချင်သေးဘူးပေါ့နော်
။ကောင်းလင်းမြို့နယ်ကျွန်းလာကုန်ကြေးရွာနေလူမှုအနေနဲ့တော့ဥပစိန်ခေါင်းဆောင်ပြီးမူးစိတ်တာအဖွဲလေးကိုဖွဲ့စည်းလိုက်နေပါတယ်။မူးစိတ်တာအဖွဲဆိုတာကတော့မူးရဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့သောဆေးဝါးများအနေနဲ့တားဆီးနှိမ်နေရရွာလူမှုအခြေပြုအဖွဲငယ်လေးဖြစ်ပါတယ်။
ဒီတော့ရောင်းရတဲ့ခါတိုင်းအိမ်မှာမိန်းမတွေကလေးတွေနဲ့ဒီတယောက်ကလည်းဒုက္ခတာလေးဆိုတော့ဒီသမားတွေကသက်ပဲသက်သွားမလားမရိမဲပြင်သွားမလားလူပဲလူမလားစိုးရင်ပူပန်းနေရတယ်ဒီဘက်ကလည်းပေါင်းပေါင်းချောက်လို့လို့မရဘူးစိတ်တစ်ထင်းနဲ့စိတ်ပူနေရတာပေါ့ညီရ
ဒီလိုစိုးရင်ပူပန်းမှုတွေကြောင့်ပဲဥပစိန်ပါဝင်ရွာကန်တချို့ကမူးစိတ်တာအဖွဲကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်အဖွဲအနေနဲ့ရာသူရသားတွေကိုမူရဆေးဝါးနဲ့ပတ်သက်တဲ့အသိပညာပေးမှုတွေလှုပ်ဆောင်ရတယ်လို့ရဲတပ်ဖွဲ့ကိုသတင်းပေးခြင်းဖက်စီယာမှာပါဝင်အားဖြည့်ခြင်းတွေကိုလည်းလှုပ်ဆောင်ပေးရပါတယ်။ပညာရှင်တွေကတော့မူရမောင်ခိုကုံကူးမှုတွေဟာနိုင်ငံအတွင်းမှာနက်နက်နဲ့အမြင့်တွယ်နေပြီလို့ရှုမြင်သုံးသပ်ကြပါတယ်။မြန်မာနိုင်ငံမူရဆေးဝါးစန့်ကျင်ရေးအသင်းမာနာရဲ့ဥက္ကဋ္ဌဦးစိုးဝင်းကတော့
တကယ်တော့ကျွန်တော်တို့တိုင်းရင်းသားညီကိုအချင်းချင်းအသိမြတ်တဲ့ဟာပဲ။ဥမာပြပြောင်းတယ်ကျွန်တော်တို့တိုင်းလာလည်းနိုင်မှာရှိပါတော့။ရှားမှာဆို3-4ပဲလို့ရှိရင်သူတို့ကိုယ်တိုင်လည်းပဲသူတို့ရဲ့ဒီတပ်ဖွဲ့ဝင်တွေ survive ဖြစ်အောင်ပေါ့နော်။ဘဝရည်တည်နေထိုင်ရေးနောက်တစ်ခုကတော့လက်နက် KMB ကြောင့် တက်စင်ကြီးတက်မတော်ကိုရှင်ပြတော့တိုက်ခနေအောင်ခင်မီလေးနဲ့ဒီပါလေးဝယ်ယူတက်စင်နေအောင်ဒါဒီဘယ်ပစံနဲ့ရရလဲဘယ်ပစံသူတို့ business မှာမရှိပဲနဲ့မရှိတော့ဒီမွေးစီဝါပဲရောင်းလောက်တာပဲ
သူဟာမြန်မာနိုင်ငံရဲတပ်ဖွဲ့မှာရဲချုပ်တာဝန်အထိထမ်းဆောင်ပြီးအငြိမ်းစားယူခဲ့သူဖြစ်တယ်လို့မွေးရစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများအန်ရဲတာစီကာဝယ်ရေးဗဟိုအဖွဲ့မှာလည်းဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ဦးပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့ယခုနှစ်ပိုင်းတွင်မှာမက်သာဖက်တမင်းထုတ်လုပ်မှုတွေမြင့်တက်လာတာနဲ့အမျှဘိန်းဆိုင်ပြိုမှုကလည်းလျော့ကျလာပါတယ်။မြန်မာနိုင်ငံမှာဟီရိုအင်းအပါအဝင်ဆေးပြားတွေဖြစ်တဲ့ယာဘအိုက်စတိုရဲ့ထုတ်လုပ်မှုတွေမှာပါလက်နက်ကိုင်အဖွဲ့အစည်းချို့ရဲ့ပါဝင်ပတ်သက်မှုတွေရှိနေပါတယ်။ပြည်ပနိုင်ငံတွေကိုတင်ပို့ဖို့မူရည်ဆေးတွေအကြီးအကျယ်ထုတ်လုပ်နေစမှာပြည်ရင်းမှာတော့ဈေးပေါ်တဲ့ယာဘနဲ့ဟီရိုအင်းလိုမူရစ်ဆေးတွေကိုနိုင်ငံနဲ့တဝန်ရောက်ချနေတာဖြစ်ပါတယ်။ကျွန်းလာကုံရွာသားအချို့ကတော့သူတို့နယ်ကရဲတပ်ဖွဲ့ဝင်တွေကမူရစ်မှောင်ခိုသမားတွေနဲ့လက်ပေးလက်ယူဆက်နွယ်မှုတွေရှိနေနိုင်တယ်လို့တန်တရားရှိကြပါတယ်။ရဲမှုအောင်ဆန်းဦးကတော့
မူရစ်ဆေးဝန်နဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်သွားဖို့လည်းကဲ။ကျွန်တော်ကတော့အပေးကြီးမရှိဘူး။ဘာဖြစ်လို့ကဲနေဆိုတော့ပြောနေပြောချင်တယ်ဆိုတော့ကျွန်တော်တို့ဖန်တီးရမိတဲ့ဖိတ်ကလေးကတအားများတဲ့ခဏကဒီရတော့ရှိတယ်။မွေးစုံကလည်းဖမ်းမိထားတဲ့တဲ့ခဏကဒီရတော့ရှိတယ်။2019 2020ကဒါကြောင့်ရှိတဲ့အတွက်ကြောင့်ဒီအဖွဲ့တွေနဲ့ကျွန်တော်ဆရာတပ်ဖွဲ့ဝင်တွေနဲ့ပတ်သက်မှုမရှိနိုင်ဘူးဆိုတော့ဒီမှာတုံ့ပြန်လို့ရတယ်။အဲ့ဒါအဓိကချက
်ဘလို့ပဲဖြစ်ဖြစ် NLD ပါတီမှကောလင်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကတော့ရတပ်ဖွဲ့ဝင်တွေနဲ့မူရစ်မှောင်ခိုသမားတွေအကြားဆက်နွယ်မှုမရှိဘူးဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ကြောင်းပြောကြပါတယ်
ကျွန်တော်ကတော့လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကတော့ရဲရောကျွန်တော်တို့အုပ်ချုပ်ရေးရောကျွန်တော်အမြဲတမ်းမှားတာတခုရှိရဗျာ။ဒီနေ့ပတ်သက်ရင်လုံးဝတောင်းမစားပါနဲ့ဆိုပြီးကျွန်တော်မှားတာရှိတယ်ရှိတယ်။ဒါပေမဲ့လပိလက်ယူတွေကင်းလွတ်နေတယ်လို့ကျွန်တော်မှယုံကြည်ချက်မရှိပါဘူး။ကင်းနေတာတော့ကျွန်တော်ရှိမှမမြင်ရဘူး။ဒါပေမဲ့လပိလက်ယူကင်းတယ်လို့ကျွန်တော်ယုံကြည်ချက်မရှိဘူ
း။ကောလင်းမြို့နယ်ပြည်သူ့ဆေးရုံမှာပြင်ပလူနာအဖြစ်နဲ့လက်ရှိမသရုံနေစဉ်လာရောက်တောက်တုံးနေသူပေါင်းက200ကျော်ရှိပါတယ်။ဆေးရုံအုပ်ကြီးဒေါက်တာမိုးဆွေကတော့မွေးရစေးဝါနဲ့ပတ်သက်ရင် harm reduction လို့ခေါ်တဲ့အန္တရာယ်လျှော့ချမှုဆိုင်ရာကုထုံးတွေဟာမွေးရစေးဆွဲလူနာအတွက်တာမကလူဖွဲ့စည်းအတွက်ပါဖြစ်ပွားလာနိုင်တဲ့စိုးကျိုးတက်ရောက်မှုတွေကိုလျှော့ချပေးနိုင်တယ်လို့ဆိုပါတယ
်။မတရုံးတောက်တာကြတော့ကျွန်တော်တို့ကမှတ်ပုံတွေထားရင်ဒါတင်ဝင်တောက်ရတယ်။ဟာမတရုံးကျွန်တော်တို့ကမှတ်ပုံတွေထားရင်တင်ဝင်တောက်ရတယ်။သူတို့ဟိုလောက်ဆရာမလို့အဲ့ဒါကိုတင်ဝင်တောက်ရတာလေးမှာသူ့အန္တရာယ်ပြီးတော့သူတို့ဟိုလားစီးသမားတွေပါဆိုတော့သူကဟိုစီးလို့မဆိုချင်ငွေကြီးလည်းတော့တို့လေငွေကြီးတို့ရဲ့ခံမှာပါလို့မလားငွေကြီးတို့ရဲ့ခံမှာပြီဒီငွေတို့ရဲ့ဒီငွေရောင်းတို့ဖြန့်ပြီးမှာဟုတ်လားမတမာမှုတွေရှိ
သူစရာကြီးတွေရှိ
ဟုတ်တယ်အဲ့ဒီငွေနဲ့တို့ဒီစေဘိုးရောင်းတို့ဖြန့်ပြီးကြတယ်နော်အဲကျွန်တော်တို့က
မတမာတဲ့ခြေတာကြတော့
ဟုတ်လားအဲ့ဒီဒီမတမာမှုတွေကိုလေလေဆိုတာတို့ဒီမှာအလကားတော့ရတယ်အလကားတော့ရတော့မတမာမှုတွေတို့လုစရာမလိုတော့
ဆေးရုံရဲ့မတရုံတိုက်ကုသဆောင်မှာတော့တူးတဲ့သောအစိုးရဝန်ထမ်းဖြစ်သူအကြီးတန်းသူနာပြုဆရာမကြီးဒေါ်တီရာမြင့်ကိုမန္တအဖွဲ့မှဝန်ထမ်းနှစ်ဦးကကူညီပေးလျက်ရှိပါတယ်။သူနာပြုဆရာမကြီးဒေါ်တီရာမြင့်ဟာဆယ်စုနှစ်သုံးခုထက်မနည်းအတွေ့အကြုံရှိတဲ့အကြီးတန်းသူနာပြုဆရာမကြီးတဦးဖြစ်ပေမဲ့သူ့ရဲ့လစာကတော့တစ်လကို2,300ပဲရရှိပါတယ်။မူရစ်ဆေးဆွဲသူအရေးအတွက်ဟာကောလင်းမြို့နယ်မှာနှစ်စဉ်မြင့်တက်လာတယ်လို့ပဲလိုအပ်ချက်များစွာရှိသေးတဲ့သူတို့ရဲ့ဆေးရုံအနေနဲ့လဲစိန်ခေါ်မှုတွေနဲ့ရုန်းကန်နေရတယ်လို့ဒေါ်တီရာမြင့်ကပြောပါတယ်။မွေးရစေးဝါနဲ့ပတ်သက်လာရင်အသိပညာပေးရတဲ့တာစီကာဝယ်ရေးတွေဟာအကောင်းဆုံးဖြစ်တယ်လို့သူမကဆိုတာလေ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontieria မြန်မာကတင်ဆက်ပေးခဲ့တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာဘက်ရဲ့ဖုန်းနံပါတ် 1239-232-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voenews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2020ခုနှစ်ဖေဖော်ဝါရီလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19ကီလိုဟတ်စ်15953ညလှိုင်းဒိုမီတာ25ကီလိုဟတ်စ်11803ညလှိုင်းဒိုမီတာ32ကီလိုဟတ်စ်9335နဲ့လှိုင်းလက်မီတာ190ကီလိုဟတ်စ်15905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတိုင်းရက်လီလိုင်းအစီအစဉ်ကကြိုးဆိုပါရစေပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်တနင်္လာနေ့ကစပြီးတော့ချင်းပြည်နယ်ကပလောဝါမြို့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မောင်တော်ရသေးတောင်ပုံနှကျွန်းမြောက်ဦးကြောက်တော်မြေပုံနဲ့မင်းပြမြို့နယ်ရှင်းမြို့နယ်စုစုပေါင်းဆိုတော့6မြို့နယ်ပေါ့ဗျာအဲဒီမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးတွေကိုရပ်ဆိုင်းလိုက်ပါတယ်ခဏရပ်ထားလိုက်တယ်ပေါ့လေယာယီရပ်ထားလိုက်တယ်ပေါ့ပြောထားတော့3လလို့ကျွန်တော်တို့သိထားပါတယ်ဆိုတော့အခုလိုမျိုးဒီနေရာတွေကဒါကျွန်တော်တို့ပြည်သက်တီအားလုံးတည်ထားပြီးတဲ့အတိုင်းပဲမြမတက်မတော်နဲ့ရခိုင်တက်တော် AA လက်နက်ကင်ဖွဲ့နဲ့တိုက်ပွဲတွေမကြာခဏဆိုသလိုအပြင်းထန်ကြိုကြားကြိုကြားနေစဉ်လိုပဲတိုက်ပွဲဖြစ်နေတဲ့နေရာတွေပါဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်လိုက်တာကတကယ်ပဲလှုပ်ဆောင်တဲ့လိုရတခုပါလို့ကျွန်တော်တို့သောရရှင်တွေကယူဆပါသလားဒီလိုဖြတ်တောက်လိုက်တဲ့အဓိကရည်ရွယ်ချက်ကရောဘာဖြစ်မယ်လို့ယူဆပါသလဲဒီလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်လိုက်တာကနေဘယ်သူတွေအကျိုးရှိပြီးတော့ဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါလဲဒါကိုကျွန်တော်တို့ဒီညအဓိကဆွေးနွေးသွားကြဖို့ပါပင်တိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ဒီညမှာပင်တိုင်ဆွေးနွေးသူ2ဦးကတော့ကျွန်တော်တို့ရဲ့ရခိုင်ခြေစိုက် view ရေးသတင်းတော်ကိုတက်နိုင်ပါကိုတက်နိုင်ကတကယ်မြေပြင်ပေါ်မှာသတင်းယူနေတာဖြစ်တဲ့အတွက်ကိုတက်နိုင်ရဲ့မြေပြင်ပေါ်ကအခြေအနေတွေကိုကျွန်တော်တို့ကြားကြရပါမယ်နောက်တစ်ယောက်ကတော့ကျွန်တော်အခုကျွန်တော်တို့ထုတ်လုပ်ရေးမှုကိုရနိုင်ကဆက်သွယ်နေတော့မှရှိပါသေးတယ်ကျွန်တော်တို့ဆက်သွယ်ရတဲ့အချိန်မှာဒီလိုင်းမော့တင်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးတော့ကြပါမယ်ဒီ season အတွဲဓာတ်ရက်ပေါင်ဆွေးနွေးခြင်းနဲ့တော်ရရှင်နေလေပုံမှန်ထက်များတယ်လို့ပြောရပါမယ် email ပို့ထားတာကျွန်တော်တို့ Facebook မှာမှတ်ချက်ရေးထားတာကျွန်တော်တို့ရဲ့ VOA Burmese News Facebook Messenger ကနေတစင်ပေးပို့ပြီးတော့ဆွေးနွေးထားတာအတော်များများကိုရှိပါတယ်ကျွန်တော်အချိန်ရတဲ့25မိနစ်အတွင်းမှာတားနိုင်တဲ့များအားလုံးကိုဖော်ပြပေးနိုင်မှုစူးစမ်းသွားပါမယ်တော်ရရှင်တွေအားလုံးဓာတ်ရက်ဆွေးနွေးမဲ့သူတွေအားလုံးလည်းပေါင်းဝင်ဆွေးနွေးနိုင်ဖို့ကျွန်တော်တို့စူးစမ်းသွားပါမယ်တကယ်လို့များကြံခဲ့တယ်ပြုခဲ့တယ်ဆိုရင်တော့နားလည်ခွင့်လို့ပေးဖို့ကြိုတင်ပြီးတော့မေတ္တာရက်ခံခြင်းပါတယ်ဆိုတော့ကျွန်တော်တို့ကိုတက်နိုင်စီကအခြေအနေကိုအရင်ဆုံးနားဆင်တားထောင်ကြည့်အောင်ပါကိုတက်နိုင်ကြားရပါတယ်နော
်ဟုတ်ကဲ့ကြားရခင်ဗျာ
ဆိုတော့ကျွန်တော်ပထမဆုံးသိချင်တာကကိုတက်နိုင်ဒီသတင်းကိုကိုယ်တိုင်လိုက်ခဲ့တယ်ကိုယ်တိုင်သတင်းရေးခဲ့တယ်မီးမြန်းစုံစမ်းခဲ့တယ်ဆိုတော့ဒီလိုအင်တာနက်ဖြတ်ထားလိုက်တာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရဘက်အဖွဲ့ဘက်ကဘာများပြောပါသလဲကိုတက်နိုင
်ဟုတ်ကဲ့ဒီအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်လို့နော်ကျွန်တော်အဲအင်တာနက်ဖြတ်တောက်တဲ့နေ့ကအစိုးရဖွဲ့ကိုမေးကြည့်တာပေါ့နော်ဥပမာဒီအစိုးရဖွဲ့ပြောခွင့်ရလေးမေးကြည့်တယ်နောက်ပြီးတော့ဒီတခိုင်းကြီးနဲ့ဒီအလုံးချုပ်ရေးနဲ့ဒီကားရဝန်ကြီးကိုမေးကြည့်တော့ပေါ့နော်ဒါကတော့ဒီလိုကဒီပြည်ထောင်စုကတည်းရဲလောက်တာလည်းမသိဘူးကျွန်တော်တို့အနေနဲ့တော့ဒီအကြောင်းကြားတာမရှိဘူးဒီခိုင်မာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမသိဘူးဆိုပြီးတော့ဒီလိုကဒီပြောတာရှိပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့နောက်တစ်ခုကကိုတက်နိုင်ဒီမြမဆက်သွယ်ရေးလုပ်ငန်း MPT ပေါ့နော်MPD ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မေးတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ MPD ဘက်ကရောဘာပြောပါလဲကိုတနိုင
်ဟုတ်ကဲ့ဒီကျွန်တော်အဲ့မှာဒီ MPD ဘက်ကိုဆက်ပြီးတော့ဆက်တွေ့ပြီးတော့နေကြည့်တာပေါ့နော်ဒီသခိုင်းတင်တွေကဒီမြို့နေတွေနဲ့ဒီဘလော့ဝါကမြို့နေတွေကဒီပထမတစ်ခေါက်လေးအင်တာနက်ဖြတ်တောက်ပြီးဒီဒုတိယတစ်ခေါက်ကဒီဘာကြောင့်ဒီအင်တာနက်ဖြတ်တောက်တာလဲဆိုပြီးတော့ကျွန်တော်ကမေးကြည့်တော့ဒီဒုတိယဘက်ကဒီဘာပြောလဲဆိုတော့ဒီဆက်တွေ့ဆိုင်ရာဒီဥပဒေနဲ့ဒီဆိုပြီးတော့ဒီအင်တာနက်ကိုယာယီရဆိုင်ထားတာຍາຍີກໍບໍ່ເພາະດີເດີ້ຄຸນເດີ້ລະດີບໍ່ຕິດຢູ່ວ່າດີລະລະສີເດີ້ຍາຍາຄ້າຍຖ້າເດີ້ບໍ່ດີຜູ້ໂຕຄັນເດີ້ອັນນາດີດູວ່າຍາຄ້າຍຫນາເລີຍໂລເລີຍຊິດີດີວ່າຖ້າລະລະດີສັດຕິສັນຍາອຸປະດີແນ່ຍີຍາຄ້າຍຫຍາລະຊິແດ່ອະສິນະດີຫມູ່ດີຕໍ່ຕໍ່ဒီတင်ကောင်းပါလို့ဆိုတာမျိုးပဲဒီလိုဆက်ကပြောနေတာပေါ့နော်ဟုတ်ကဲ့
ဆိုတော့ပြည်ထောင်စုအစိုးရအဖွဲ့တွေကဘယ်တာဝန်ရှိသူဘယ်အဆင့်ကနေပြီးတော့အခုလိုအင်တာနက်ကိုရပ်ထားဖို့ညွှန်ကြားတယ်ဆိုတာကိုသူတို့မပြောဘူးပေါ့
မပြော ြောဦးခင်ဗျာဟုတ်ဒီဒေတာနဲ့ဆိုတာတော့ဒီလိုမပြောဘူးပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့အခုလို့ရှင်းမြုပ်နယ်ပေါ့နော်ပလဲဝါနယ်ဒုနာရခိုင်အဲကိုးမြုပ်နယ်ပေါ့ပလဲဝါနယ်ရခိုင်ကကျွန်တော်တို
့
ရှင်းမြုပ်နယ်ရှင်းမြုပ်နယ်အခုလို့ဖြတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာတွေမှာကောကိုတက်နိုင်တိထားသလောက်ဒီအင်တာနက်ကိုအသုံးပြုမှုကဘယ်လောက်ထိကြကြပြန့်ပြန့်ရှိပါတယ်လဲလူနည်းနည်းပဲသုံးတာလားအလဲအလက်သုံးတာလားအများကြီးသုံးကြတာလား
အင်တာနက်ကတော့သုံးရတဲ့ပုံများတယ်ဗျာဒီရခိုင်ဒီဘက်မှာပေါ့နော်ဒီနေဘက်ဒီမှာလေးသုံးကြတယ်မြို့ပေါ်မှာလေးတော်တော်သုံးကြပါဘောနော်ဒီအင်တာနက်ကကျွန်တော်ဒီနေရာခိုင်တကူတော့မဟုတ်ဘူးအကုန်လုံးကဒီအင်တာနက်သုံးကြလူလက်ပိုင်းလေးသုံးကြတယ်အာဒီတက်ကြီးပိုင်းလေးသုံးကြပေါ့ဥမာတချို့တွေကဒီဖီဘောရေးလုပ်ငန်းအတွက်သုံးကြတယ်တချို့တွေကတော့ဒီအာတတိယယူမုံအတွက်ဒီအင်တာနက်ကိုသုံးကြပေါ့နော်အာဒီအရင်ကလို့ဒီရေဒီယိုတွေပါတယ်အာ TV တွေပါတယ်လေအဲ့ဒါမှစိတ်အစိမ်မပြေဘူးပေါ့အဲ့တော့ဒီအင်တာနက်လူမုံကွန်ရက်ပေါ်ကပဲဒီလိုတင်ပြနေဆင်ကြတယ်ပြီးတော့ဒီဘာဖြစ်နေဘာဖြစ်နေဆိုတော့တင်ပြချက်တွေရကြည့်ရပေါ့နော်အဲ့တော့ဒီလူကြီးပိုင်းတွေရောလူကြီးပိုင်းတွေရောဒီအကုန်လုံးကြီးကဒီအင်တာနက်သုံးကြရတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ဆက်သွယ်ရေးကရောကောင်းသလား
ဆက်သွယ်ရေ
းအင်တာနက်ကျွန်တော်တို့ချိတ်ဆက်လို့ရတာရောကောင်းသလားအမြန်နှုံးလို့ဘာလို့လေးနေတာတို့ဆိတ်လို့ချိတ်လို့မရတာတို့အဲ့ဒါမျိုးတွေအခက်အခဲရှိသလ
ားအင်တာနက်ကတော့အဲ့လိုကြီးကောင်းတယ်လို့တော့ပြောလို့ရတဲ့ချိန်မှာမပါဘူးခင်ဗျာဟုတ်ကဲ့ခရိုင်အတွက်ဒီမှာဒီအင်တာနက် line ရတော့လေပေါ့နော်ဥပမာဆိုလို့ရှိရင်ဒီနောက်ဆက်ဆိုလို့ရှိရင် line ပြေမကောင်းဘူးဘူးတီကောင်ဘက်ဆိုလည်း line ကပြေမကောင်းဘူးအဲ့ဆက်ကြီးအဓိကဒီရခိုင်ပြည်နယ်ရဲ့နေပြည်တော်မြို့မျိုးနေတွေက internet line ကတော့တိတ်မကောင်းကြဘူးခင်ဗျာ
internet ဆက်သွယ်ရေးကုမ္ပဏီ၄ခုရှိတယ်ဗျာ MPT ရဲ့ Telenor ရဲ့ Ooredoo ရဲ့ပြီးတော့ Mytel ရဲ့အဲ့ဒီအထဲမှာဒီမျိုးနယ်ကိုမျိုးနယ်မှာအဲ့ဒီ၄ခုစလုံးရလား
အရင်ကတော့၄ခုစလုံးရတယ်ခင်ဗျာဟုတ်အခုတော့မရဘူးပေါ့ပိတ်ထားတာဆိုတော့၄ခုစလုံးတော့ဒီလိုတယောက်နဲ့တယောက်တုံးတာတော့မကြည့်ရဘူးတယောက်က main date တုံးနေတယောက်က origin တုံးနေတုံးနေတော့အဲ့လိုမျို
း
ဒီလိုဒီနေ့ ending account ဆိုလို့ရှိရင် origin ကြောင်းတုံးနေအဲ့လိုမျိုးပေါ့ဒီလိုအဲချင်းကြရတော့ဒီလိုမှအကုန်ရှိကြပေါ့ဟာလေးမျိုးစလုံးတော့
ဟုတ်ကဲ့ဟုတ်ကဲ့ကိုတက်နိုင်ကျွန်တော်တို့တော်တော်ရှင်နေဆွေးနွေးတာဆက်ပြီးနားထောင်ကြအောင်ပါပထမဦးဆုံး American ပြည်တော်စုကကိုခိုင်ဆိုးဆွေးနွေးဖို့အလှည့်ကြပါတယ်ကိုခိုင်ဆိုးဆွေးနွေးပါခင်ဗျလိုရင်းတူရှင်
းဟုတ်ကဲ့ပါ internet banking ကတော့နိုင်ငံသားအခွင့်အရေးညီညွတ်မှုမရှိလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာတိုင်းနယ်ပြင်နယ်ဆက်လက်ခုရှိပါတယ်။တခြားတိုင်းနယ်ပြင်နယ်တွေကတိုင်းရင်းသားတွေကတော့အင်တာနက်သုံးခွင့်ရှိပါတယ်။ရခိုင်ကလူတွေကတော့အင်တာနက်သုံးခွင့်မရဘူးဆိုလို့ရှိရင်တော့လူအခွင့်ရရှိဖောက်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ရခိုင်လူမျိုးတွေကတမင်သက်သက်လူအခွင့်ရရှိဖောက်တယ်လို့ပဲကျွန်တော်ယူဆပါတယ်။ဒီလိုရှိဖောက်မှုတွေဖြစ်နေတဲ့ကာလပတ်လုံးရခိုင်ပြည်မှာတော့စိတ်မိကတော့ဒီထက်မကပေါ်မကြည့်ထွက်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။ဟုတ်ကဲ့ပါကျေးဇူးပါပဲ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခိုင်ဆိုးခင်ဗျ။ကျွန်တော်တို့ကို Facebook VA Burmese News Facebook မှာ comments လာရေးထားတဲ့တော်တော်ရှင်တူရဲ့ comment ချက်ကိုဖတ်ပြခြင်းပါတယ်။ John Nirim Thon လို့ယူဆမယ်ထင်ပါရဲ့အဲ့ဒီအကောင့်နိုင်မယ်ပါ။ Internet line ဖြတ်တော့လို့ငြိမ်းချမ်းရေးအတွက်လည်းမရသလိုစိုးကျိုးတွေပဲများလာပြီးဒီမိုကရေစီခေတ်ကိုရောက်မှတည်င်းအမှောင်ချတာနဲ့တူတယ်ဗျာ။ဒါကတော်တော်ရှင်တူရဲ့အမှတ်ချက်ပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ email ကနေပြီးတော့ပို့ထားတဲ့တော်ရရှင်တူရဲ့ email ကိုတော့ဥစိမ်မောင်မိတ်တီလာရဲ့ email မဆုမွေဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်သူရဲ့ထင်မြင်ယူဆချက်ကိုပြောရရင်တော့တဲ့စစ်တပ်ကစီရေးစီမံချက်အရာလုပ်တယ်လို့ထင်ပါတယ်အင်တာနက်ဖြတ်တဲ့ area ဟာစီရေးအရာ AA တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ထိတွေ့မှုများနေတဲ့နေရာတွေဖြစ်ပါတယ် AA ကိုသတင်းပေးဆက်သွယ်မှုဖြတ်တောက်ဖို့အတွက်အင်တာနက်ကိုဖြတ်တာဟာစီရေးအရာလိုအပ်ချက်ဖြစ်လို့လုံတဲ့တဲ့ကိစ္စဖြစ်ပါတယ်AA ကိုထိခိုက်စေတယ်လို့ယူဆပါတယ်စစ်တပ်အတွက်စီးရဲလှုံရှားမှုသတင်းမပေါက်ကြအောင်ကာကွယ်နိုင်လို့စစ်စင်ရေးအရာအကျိုးရှိပါတယ်အခြေအနေနဲ့အချိန်အခါရသတင်းလမ်းကြောင်းဖြတ်တောက်ခြင်းကစီးရဲလိုအပ်ချက်ဖြစ်ပါတယ်စစ်နဲ့မပတ်သက်တဲ့ပြည်သူတွေအတွက်ကတော့မလွဲမရှောင်သာအနစ်နာခံရမှာပဲလို့ထင်မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဆိုတော့ကိုတက်နိုင်ရေးဒီမှာစစ်နဲ့မပတ်သက်တဲ့ပြည်သူတွေထိခိုက်နေတာမယ်ဆိုတော့ကိုတက်နိုင်ရဲ့မြေပြင်အတွေ့အကြုံရဒီလိုအင်တာနက်ပိတ်လိုက်ခြင်းအပြင်အဓိကလူလူကဘယ်နေရာမှာအတိအကျသွားပြီးထိခိုက်မယ်လို့ကိုသက်နိုင်ယူဆလဲ
အတိအကျတော့ဒီရခိုင်ပြည်နယ်ကဒီမြောက်ပိုင်းတစ်ခုလုံးကသိသိနေနေလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီမကြကနဆူလို့လေဒီဒေတာခံတွေတိုင်ရရတာလေဒီဟုတ်မှဒီချိန်ပါတွေ့မှဒီလက်လက်ကြီးပြတ်တာလေခဏခဏလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီလိုဆိုအတိအကျဒီထိခိုက်နေတာမျိုးကတော့ပြောရမယ်ဆိုလို့ရှိရင်အတိအကျဒီတတိသူတို့နေဒီမှာဒီဒေတာခံတွေဘာဖြစ်နေလဲဆိုတာကိုတခြားဒီလူမျိုးတွေရဲ့ပွဲတွေတခြားလူတွေကအနိုင်တိုင်းပြခုမိရတော့ဘောနော်အဓိကအဲဒီလိုတဲ့ဒီပဒိင်းရှင်းလက်ရယူမှုပိုင်းကအဓိကထိခိုက်တာပေါ့နောက်တစ်ခုကဘာတွေရှိအောင်လဲဆိုတော့ဒီဥပမာဒီ အမြင့်ဆုံးမြေထောက်ဆိုလို့ရှိရင်ဥပမာဝေမန်ကြီးတို့ထူးမန်ကြီးတို့ဆိုတာဒီအင်တာနက်လိုင်းချိန်မှရတာလေဟုတ်ကဲ့အဲ့တော့ဒီလိုတဲ့ဒီဝေထောက်တာတို့အဲ့လိုဒီအင်တာနက်အသုံးပြုပြီးတော့လောက်ရရဲ့ဘက်မှာချိန်ခိုက်ရဲ့နောက်တစ်ခုကဘာရှိလို့ဒီရခိုင်ပြည်နယ်ဆိုတာဒီအန်ဂျီအိုတွေအန်ဂျီအိုတွေအများဆုံးရှိတဲ့နေရာတစ်ခုလို့ဖြစ်တယ်အဲဒီလိုတဲ့ဒီရုံးရုံးနေရာလေဒီအဲ့ ော့ဒီလိုအလုပ်တွေလည်းမပြီးမြောက်တော့ဘူ
း။ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဒီလိုနေနဲ့လေဒီရေပြင်ရှင်တွေကိုဘာမှလောက်ဆောင်နိုင်တာမရှိတော့ဘူးပေါ့
။ဟုတ်ကဲ့
ဟု
တ်ကဲ့
အဲ့တော့ဒီအများကြီးတော့ထိခိုက်တာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမှာကျွန်တော်တို့ကျွန်တော်ဒီနေရာမှာတစ်ချက်ပြောချင်တာကကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ဆွေးနွေးတာ Messenger ကနေပို့ပြီးဆွေးနွေးတာ Facebook မှာ comment ရေးပြီးဆွေးနွေးတာတွေထဲမှာဒီလိုပိတ်လိုက်တာကိုထောက်ခံပြီးတော့ဆွေးနွေးရေးသားချက်တွေလည်းအများကြီးပါပဲ။အထူးသဖြင့်ကတော့အဲ့ဒီထောက်ခံရေးသားချက်တွေကဥပမာဟလာအိန္ဒိယမှာဆိုရင်လေတဲ့ချက်တာပဲတဲ့အိန္ဒိယမှာကျွန်တော်တို့ Kashmir data ပေါ့ဒီ Kashmir data ကိုအထူးကိုပိုင်အုပ်ချုပ်ခွင့်အဆင့်တန်းကနေရုပ်သိမ်းလိုက်ပြီးတဲ့နောက်အဲ့ဒီမှာရုပ်သက်သက်ချင်းတွေဖြစ်လာမှဆိုလို့အိန္ဒိယဘိုးဆိုးရကကြိုကာတဲ့အနေနဲ့ internet ကိုဖြတ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာအိန္ဒိယတရားရုံးချုပ်ကအဲ့ဒီကိစ္စကိုကင်တွယ်ပြီးတော့အစိုးရကိုအင်တာနက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့တရားရုံးချုပ်ကညွှန်ကြားလို့အစိုးရကပြန်ဖွင့်ပေးခဲ့ရပါတယ်။ဘယ်နိုင်ငံမှာမဆိုစစ်ဖြစ်ရင်ဖြတ်တာဘဲလို့ပြောတဲ့သောတာရှင်တွေလည်းရှိပါတယ်။တခါအမုန်းစကားဖြန့်လို့မရတော့ဘူး။အေးအေးကိုသတင်းပေးလို့မရတော့ဘူးဆိုပြီးတော့ပြောတဲ့မှတ်ချက်ပေးတဲ့သောတာရှင်တွေလည်းရှိပါတယ်။အခုကျွန်တော်တို့နောက်ထပ်အီးမေးလ်တစ်စောင်ပေါ့ကိုမင်းအောင်ထက်ဆိုတဲ့သောတာရှင်ပို့ထားတဲ့အီးမေးလ်ကိုတော့နောက်လောက်ဖတ်ပြပါခင်ဗျ
။ဟုတ်ကဲ့ပါရှင်။ရခိုင်မှာအင်တာနက်ဖြတ်တောက်ခြင်းအပြင်နဲ့ရခိုင်ဒေသခံတွေရဲ့လူမှုဘဝစီးပွားရေးမှာပိုးပြီးတော့ထိခိုက်စေမှာဖြစ်ပါတယ်တဲ့ရခိုင်ဖက်မှာတရင်အချက်လက်တွေစီစစ်မှုပြတ်တောက်လာမှုနဲ့အတူတဲ့လူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်ကြုံလာနိုင်ပါတယ်လို့ပြောပါတယ်အဆိုဆုံးအနေနဲ့နောက်ထပ် genocide case နောက်တစ်ခုတော့ကြုံလာနိုင်ခြေရှိပါတယ်တဲ့ရခိုင်လူထုဟာဆင်းရဲဒုက္ခနဲ့တစ်ထက်နဲ့လာတာအသေးချပါပဲဒါတွေကရခိုင်လူထုခံစားရမယ့်အကျိုးဆက်ပါတဲ့ဗမာအစိုးရအနေနဲ့အင်တာနက်ဖြတ်တောက်တည်င်းအမောင်းချလိုက်ခြင်းအပြင်လွန်စွာအကျိုးကျေးဇူးရှိနိုင်ပါတယ်တည်င်းအမောင်းချခြင်းအပြင်အခြေအနေမှာသက်သေမှန်တွေကိုနိုင်ငံတော်အတိုင်းအဝိုင်းတို့မရောက်နိုင်အောင်တားဆီးကူညီပေးနိုင်ပါတယ်တဲ့ freedom of expression မရှိတော့အစိုးရတည်င်းထုတ်ပြန်ချက်တာအတီးအစိုးရတည်င်းနာအမှန်ဆိုပြီးတော့ဖြစ်လာနိုင်ခြေရှိပါတယ်ဒါကဗမာအစိုးရရရှိလာမယ့်အကျိုးခံစားခွင့်မှာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့တန်လောင်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီနေရာမှာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ထိခိုက်တယ်စသည်အပြင်လူခွင့်ရေးထိခိုက်တယ်ဒီလိုပြောဆိုမှတ်ချက်ပေးကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တကယ်ကတော့နောက်ထပ်ပင်တိုင်းဆွေးနွေးပေးမယ့်သူတူကိုဖိတ်ခေါ်ထားတာပါဒါပေမဲ့အခုချိန်ထိကျွန်တော်တို့တယ်လီဖုန်းဆက်သွယ်လို့မရတဲ့အတွက်သောတာရှင်တူပဲကျွန်တော်လှည့်ပါမယ်အခုသောတာရှင်ကတော့ကချင်ပြည်နယ်ကဦးဆိုင်အောင်ကျော်စန်းပါဦးဆိုင်အောင်ကျော်စန်းဆွေးနွေးလို့ရပါပြီခင်ဗျဟု
တ်ကဲ့မင်္ဂလာပါဗျာ
ဟုတ်ကဲ့ပါမင်္ဂလာပ
ါဆွေးနွေးကြရတယ်လည်းကျေးဇူးများတယ်ဟုတ်ကဲ့ဆက်လို့ဆွေးနွေးတော့ပါမှာဟုတ်ကဲ့ကြားလာ
ကြရတယ်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့အခုကကျွန်တော်ရခိုင်ပြည်နယ်မှာအဲ့ဒါနဲ့လိုင်းကိုဖြတ်တောက်လိုက်တာဆိုတော့ကျွန်တော်တပ်တော်လူခွင့်ရေးနဲ့ကြောင်းကြောင်းတင်းတူးလွန်နိုင်တဲ့ကလို့ဖန်ပြီးရတယ်လို့လည်းကျွန်တော်ပြောပြမှာလည်းဟုတ်ကဲ့ကျေးဇူးများတယ်ပါတယ်
ဟုတ်ကဲ့ဦးဆိုင်အောင်ကျော်စန်းအခုလိုလိုရင်းတူရှင်တိတိမိမိဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ဒီတစ်ခါတော့နောက်ထပ်အီးမေးလ်တစ်စောင်ပဲလှည့်ကြပါတယ်သူကမြောက်ဦးကမောင်ဖြူတန်းပို့ထားတဲ့အီးမေးလ်ပါမဆုမွေ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ပိတ်ခြင်းဟာလူကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့အခိုင်အမာပြောချင်ပါတယ်တဲ့ရခိုင်ပြည်ရဲ့အရေးကလိုအပ်လို့အသုံးပြုနေသလားလို့ဒေါ်စုကိုမေးခွန်းထုတ်ချင်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျခုနကတော့ကျွန်တော်တို့ဆွေးနွေးသွားချက်တခုလိုပါပဲကိုကျွန်တော်တို့ရဲ့ပြည်နယ်ဆွေးနွေးသူကိုတက်နိုင်ပြောသလိုပဲဒီမှာ Facebook comment မှာရေးရဲဆိုတဲ့အကောင့်နံပါတ်နဲ့ရေးထားတဲ့သောတာရှင်ကတော့တကယ် internet အသုံးပြုပြီးအလုပ်လုပ်နေသူတွေအတွက်တော့တော်တော်လေးအခက်အခဲဖြစ်ပါတယ်လို့ရေးထားပါတယ်နောက်ကြော်ထွေးဆိုတဲ့နံပါတ်နဲ့အကောင့်ရှင်ကလည်းပဲ internet ပိတ်တာရဲ့သတင်းသမားတွေကိုဝင်ငွေမပြူတာကလူခွင့်ရေးချိုးဖောက်နေပြီဆိုတာတေးကြနေတယ်အစိုးရနဲ့စစ်တပ်ကရခိုင်လူမျိုးတွေကိုအမုန်းတရားနဲ့ဆက်ဆံနေတယ်လို့ပဲမြင်မိပါတယ်ပြည်ရင်းစစ်ဟာရခိုင်ပြည်နယ်တခုတည်းဖြစ်နေတာမဟုတ်ပါဘူးဗမာပြည်ကလွဲရင်တိုင်းရင်းသားပြည်နယ်တွေမှာအကုန်လုံးစစ်ဖြစ်နေတာပဲရခိုင်မှာအင်တာနက်ဖြတ်တာမတရားဘူးလို့မြင်ပါတယ်အေးအေးနဲ့တိုက်ပါပြည်သူတွေကိုဒုက္ခမပေးကြပါနဲ့လို့ NLD အစိုးရကိုပြောချင်တယ်ဆိုပြီးတော့ရေးထားပါတယ်ဆိုတော့ကျွန်တော်တို့ကအခုလို့ပိတ်လိုက်တာဘာကြောင့်ပိတ်တယ်ဆိုတာကျွန်တော်တို့တိတိကျကျမသိရဘူးခုနကကျွန်တော်တို့ရဲ့ဒရင်တော်ကိုတက်နိုင်ပြောသွားသလိုပဲ MPD ကတောင်းရှိတဲ့လူကပြောတာမှာတော့ဟလာဆက်သွယ်ရေးဥပဒေအရပိတ်တယ်လို့ပြောတယ်အဲ့ဒီမှာလည်းဘယ်ပုံမှာဘာကိုရည်ညွှန်းပြီးပိတ်တယ်ဆိုတာကျွန်တော်တို့ကမသိဘူးဒါပေမဲ့အများစုကတော့ယူဆတာတော့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အခါကျတော့ဟလာဒီတိုက်ပွဲတွေကသတင်းတွေအပြင်ကိုမရောက်ဖို့တခါတော်တော်များများပြောကြတာကတော့ရခိုင်လူထုကအေးအေးကိုသတင်းမပေးနိုင်အောင်လို့ဒီလိုအင်တာနက်ပိတ်တာဒါဟာ စစ်မြေပြင်မှာလုံနေကြဒီအတွက်စစ်မြေပြင်မှာတော့ထိရောက်တယ်ဆိုပြီးတော့ပြောကြတာရှိပါတယ်ဆိုတော့ကိုသက်နိုင်ကိုသက်နိုင်ကရောဒီလိုအင်တာနက်ပိတ်လိုက်တာကအေးအေးအဖွဲအတွက်သတင်းရယူဖို့မှာအဲ့လိုအခက်အခဲဖြစ်သွားနိုင်တယ်လို့ကိုသက်နိုင်သိထားသလောက်သတင်းအခြေအနေလိုက်ထားသလောက်သတင်းအခြေအနေကဘယ်လိုနားလဲပါသလဲ
ကျွန်တော်အနေနဲ့ပြောရတယ်ဆိုရင်တော့ဒီအင်တာနက်တစ်ခုဆိုရင်ကိုယ့်ကိုဒီ black နဲ့ပြပေးတဲ့စာဆိုဒီအင်တာနက်ရှိမှပဲပြေးလို့ရမှာမဟုတ်ဘူးလေပြေးချင်တဲ့သူကတော့ကုန်းဆက်ပြီးပြေးလို့ရတာပေါ့ဒါနဲ့ဒီအင်တာနက်ကိုပိတ်လိုက်တာကဒီကိုယ့်ကိုတင်ပြေးဖို့အတော့တက်ဆီလိုက်တာတော့ကျွန်တော်ဒီမှာမဖြစ်နိုင်ဘူးအဓိကဒီအဲ့ဖက်ဒီမှာဒီဘယ်လိုပြောရမလဲဒီ black နဲ့ကတက်ပြေးနေရတယ်ဒီကိစ္စကတကယ်မှာဟုတ်လို့ပြင်ပေးပေါ်တယ်ဒီအင်တာနက်ပိတ်ပြီးလို့တပတ်အတိမာပဲဒီရတိတော်မျိုးနေမှာစီးပေးဆောင်က600တိလို့ပြောလာပါတော့နော်အဲ့တော့ဒီသူတို့နေမှာဒီတကယ်ပေးဖို့နေနေတာပေါ့သူတို့အဲ့လိုဒီလိုပြီးတော့ဒီဘယ်နဲ့သမီးဝေရှင်ကြားပြီးတော့သူတို့ကြားပြီးတည်ရမလားဝေရှင်လည်းနေကြည့်ရမလဲအဲ့အဲ့ဒီစိတ်ရေပဲရှိနေတာဆိုတော့လေဒီလိုတော့ဒီကိစ္စကအဲ့လိုတကယ်ပေးရတဲ့ဒီအဲ့လိုဒေတာချန်နေတော့ကျွန်တော်တော့အဲ့တော့ပြင်မခင်ဘူးအဓိကတော့အင်တာနက်ပိတ်လိုက်တာကတတိယပြည်တော်ကိုစာစီတော့မဟုတ်အဓိကဒီလူတွေမှာအဲ့လိုသာပြောလို့ရှိရင်ကျွန်တော်တို့ဒီတတိယထောက်တွေကိုအဲ့ဆက်ညီညီတွေကိုဘာလို့တတိယကိုမပေးတာလဲပေါ့ဖြစ်ရနိုင်တယ်ပေါ့အဲ့ဒါကအဆက်တွေကိုဘာလို့ဒီစက်တွေအင်တာနက်တစ်ခုတည်းမဟုတ်တော့ရင်းလိုက်ဥပမာဆိုလို့ရှိရင်ကြောက်တော့ကနေမြောက်ဦးကိုဆန်တင်နေဆန်နေပါလေတင်ဖို့မျိုးဆိုလို့ရှိရင်ဘာလို့လမ်းမှာစစ်သေးတာလောက်ရတာဆန်တင်ဖို့အတွက်ဘာလို့ဒီစမေးရတာလဲပေါ့အဲ့ဒါတွေကအများကြီးရှိတာပေါ့နော
်အဲ
့တော့ဒီကျွန်တော်အမြင်ပြောလို့ရှိရင်တော့ဒီအင်တာနက်ပိတ်တွေဆိုတာကတော့အမှန်တရားကိုကြောက်တဲ့အတွက်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
အဓိကတော့ဒီအမှန်တရားကိုမလိုလားတဲ့ဒီဥပမာဒီဘယ်လိုပြောရမလဲလူကြီးရှိုးထောက်တာတွေကိုလုံးဝအတွက်ဒီလိုဒီဘယ်လိုပြောရမလဲဒီ
ကိုတက်နေခဏလေးအဲ့ဒီမှာရပ်ထားလိုက်အောင်ကိုတက်နေခဏလေ
းဟုတ်ကဲ့အဲ့ဒါတော့လူကြီးရှိုးထောက်ဖို့အတွက်ပေါ့
ကိုတက်နေအဲ့ဒီမှာခဏလေးရပ်ထားလိုက်အောင်ကျွန်တော်တို့ဒီ comment တစ်ခုမှလည်းကျွန်တော်တွေ့ထားတာကပါလဲဆိုတော့အစိုးရနဲ့စစ်တပ်ကိုရခိုင်လူထုကပို့ပြီးတော့နာကြီးလာအောင်အေးအေးတသားသစ်စုဖို့ပို့လွယ်ပြီးတော့တသားသစ်တွေပို့ရလာမယ်တဲ့အခုလိုအင်တာနက်ပိတ်လိုက်ခြင်းအဖြစ်နောက်တစ်ခါရခိုင်လူထုနဲ့အေးအေးအတွက်အရှုံးတွေကအမျက်ထွက်မယ်လို့ရေးထားတဲ့သောတာရှင်လည်းရှိပါတယ်ဒါလေးလည်းကျွန်တော်ပြောပြချင်ပါတယ်အခုတစ်ခါကျွန်တော်တို့တည်းဆွေးနွေးမဲ့သောတာရှင်တူဖိတ်ခေါ်ရအောင်ပါသူကတော့မရောဦးဒေတာကံပါသူကလက်ရှိမှာစစ်တွေတက္ကသိုလ်မှာကြောင်းတက်နေတဲ့ចောင်းသားကိုဩကိုမျိုးမြင့်နိုင်ကိုမျိုးမြင့်နိုင်ဖုန်းကကြောက်သွားပါတယ်တဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့နန်းလောင်ကြီးအီးမေးလ်နောက်တစ်ဆောင်ပဲကျွန်တော်တို့သွားလိုက်ရအောင်ပါဒီတစ်ဆောင်ကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တတနာပို့ထားတဲ့အီးမေးပါကျွန်တော်ဒီနေ့မှဖျက်ပြောချင်တာကအီးမေးတွေကပို့တာကောင်းပါတယ်ခင်ဗျပြည့်စုံပါတယ်ခင်ဗျကျွန်တော်တို့အချိန်အကန့်အသတ်အရာကောင်းနှုတ်ပြီးတော့ချုံပြီးတော့ဖော်ပြပြတာကိုနားလည်ပေးပါလို့ကျွန်တော်ပန်ကြပါတယ်နားလောင်ကြီးဖျက်ပြပါဘူး
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တက်မတော်နဲ့အေးလက်နက်ကန်အကြမ်းဖက်သမားတို့ရဲ့ပြင်းထန်လာနေတဲ့တိုက်ပွဲအခြေအနေတွေကြောင်းနဲ့အင်တာနက်လိုင်းဖြတ်တောက်လိုက်တာဟာစစ်ရေးပြူဟာအောင်မြင်လို့သူတွေအတွက်အကျိုးကျေးဇူးတစုံတရာရှိနိုင်ပေမဲ့စစ်မြေပြင်ရဲ့တားကောင်ဘဝရောက်နေကြတဲ့ပြည်သူတွေအတွက်ဆိုးကျိုးတွေတာရင်ဆိုင်ကြရတယ်လို့ယူဆမိပါတယ်တဲ့စစ်ရေးရှူတောင်တစ်ခုတည်းကိုအမိပြုပြီးတော့အင်တာနက်လိုင်းတွေဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့အတွက်စစ်ပွဲတွေနဲ့မသက်ဆိုင်တဲ့စစ်ရှောင်ပြည်သူတွေမှာမိသားစုဝင်အချင်းချင်းဆက်သွယ်ဖို့ခက်ခဲသွားပြီးတော့အစိုးရအပါအဝင်အကူအညီတောင်းခံလို့ရမယ့်သူတွေစီအကူအညီတောင်းခံဖို့ခက်ခဲသွားပါတယ်တဲ့ဒါကြောင့်ပြည်သူတွေအတွက်ဘာအကျိုးမှမရှိပဲကြွေးကြော်သံအမျိုးမျိုးနဲ့စစ်ခင်းနယ်မြေလှုပ်နေကြတဲ့စစ်ခေါင်းဆောင်တွေအားလုံးကိုပြောချင်တာကအပြစ်ခတ်တွေအများရက်ကြပါဆိုပြီးတော့ရေးထားပါတယ်ရှင
်ဂျေဇုတင်ပါတယ်ခင်ဗျာဒီစကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးရဲ့ Facebook မှာရေးထားတဲ့ comment ပေါ့ရခိုင်မှာအင်တာနက်ဖြတ်ထားတာမကြိုက်ပါဘူးဒီလိုလှုပ်ချင်းကရခိုင်လူထုကိုအေးအေးပဲပို့ပြီးတော့ရရင်သွားစေနိုင်ပါတယ်ပို့ပြီးတော့နှိမ်နှင်းရလာခတ်သွားပါလိမ့်မယ်အင်တာနက်မရှိလဲဖုန်းနဲ့ဆက်သွယ်ကူညီကြလိမ့်မယ်ဖုန်းဆက်မရရင်လူကိုယ်တိုင်သွားပြီးဆက်သွယ်ကူညီကြလိမ့်မယ်ရခိုင်ပြည်သူတွေများများပါဝင်လာရင်နိုင်ငံရေးအရာကိုစီးအရာပါကြားဆိုးလိမ့်မယ်ဒီတော့ပြည်ထနာကမရှုပ်ထွေးခင်ပြန်ဖွင့်ပေးလိုက်တာကောင်းပါတယ်လို့စကိုင်းတိုင်းဒေသကြီးအင်းတော်မျိုးကဦးစိုးတန်ဦးကကျွန်တော်တို့ comment မှာရေးထားပါတယ်ဒီခေါက်တော့ဒိုင်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကတော့ထိုင်းနိုင်ငံကပါကိုသီးလည်မူပါကိုသီးလည်မူဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျအင်တာနက်လိုင်းပိတ်လိုက်တာကတော့ဒါသတင်းမောင်ထတာတော့ကျွန်တော်အမြင်ကတော့ထောက်ခံလို့မရဘူးဗျ။ဘာဖြစ်လဲဆိုရင်တော့လူရင်းသားတွေကိုသွားပြီးတော့တက်ခိုက်တော့ကတော့သတင်းမောင်ချပြီးတော့သူတို့သွားပြီးတော့အကြိုက်လုပ်သွားတာကိုကျွန်တော်သိရတယ်ခင်ဗျ။အဲဒါကြောင့်မို့လို့သတင်းဒီကိုတော့ပြန်လုပ်ဖွင့်ဖို့ကျွန်တော်လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဂျေဇုတင်ပါတယ်ကိုသီးလေးမူကြီးကျွန်တော်တို့နောက်ထပ်ပင်တိုင်းဆွေးနွေးသူတူကတော့ကျွန်တော်တို့အခုချိန်ထိမရသေးပါဘူး။ဆိုတော့နောက်ထပ် email တစ်စောင်ကိုပဲကျွန်တော်တို့တွားလိုက်ရအောင်ပါနန်းလောင်ကြီးဒီတခါတော့ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကကိုကျော်လင်း ပေးပို့ဆွနွေးထားတဲ့အီးမေးလ်လေးပါနှလုံးဖတ်ပြပါခင်ဗ
ျဟုတ်ကဲ့ပါရှင်အာသူရေးထားတာကတော့ရခိုင်ပြည်မြောက်ပိုင်းမှာအင်တာနက်ပိတ်တာမလို့အပါဝူးတဲ့အစ်စ်နံပါတ်1ကအစိုးရပြောသလိုအမုံစကားကိုလည်းတားဆီးရမရောက်ဘူးအချောင်းကအမုံစကားဆိုတာနှစ်ဖက်စလုံးကပြောကြလိုပါတဲ့နံပါတ်2ကတော့အေအေကိုနှိမ်နှင်းရလည်းမရောက်ပါဘူးတဲ့အချောင်းမှာအင်တာနက်ဖြတ်လိုက်လို့တိုက်ပွဲရော့သွားရပ်သွားတာလည်းမရှိပါဘူးတဲ့နံပါတ်3ကတော့ဒါဟာတာမန်ရခိုင်လူထုကိုရာခွဲခြားဖိနှိပ်ရရောက်ပါတယ်ပညာရေးကျန်းမာရေးစီးပွားရေးစတဲ့နယ်ပယ်ရက်ကိုထိခိုက်စေပါတယ်တဲ့တခြားဒေသတွေမှာတိုက်ပွဲဖြစ်ရင်ဒီလိုမဖြတ်ပဲနဲ့ရခိုင်ဒေသမှာမှဒီလိုလုပ်တာဟာတိုင်းရင်းသားအချင်းချင်းတောင်ခွဲခြားရောက်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ကိုကျော်လင်းရန်ကုန်တက္ကသိုလ်ရဲ့တစ်ချပါခင်ဗျဒီတစ်ခေါက်တစ်ခါကျွန်တော်တို့ PUBG ဆိုတဲ့တော်တာရှင်မက်ဆန်ဂျာကနေပို့ထားတဲ့မှတ်ချက်လေးမတ်စုမှန်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အင်တာနက်ဖြတ်တောက်လိုက်တာဟာတဲ့ဒီ2015ရွေးကောက်ပွဲအနိုင်ရပါတီ NLD အစိုးရနဲ့ရခိုင်လူထုကြားမှာပိုးပြီးတော့မှယုံကြည်မှုတွေကြာဆင်းသွားမှာကိုစိုးရင်ပါတယ်တဲ့ပြီးတော့ဒီလောက်ရက်တွေကရခိုင်လူထုကိုအေးအေးရခိုင်တက်တော်တွေကိုတွန်းပို့သလိုဖြစ်မနေဘူးလားဆိုပြီးမေးချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမကျေးဇူးပါခင်ဗျာသူကတော့ဒါမက်ဆန်ဂျာကနေပို့ပြီးတော့ဆွံ့ရထားတာပါဆိုတော့ကိုတက်နိုင်အခုကိုသက်နိုင်တို့ဒီအဲ့ဒီနေရာတွေအပြင်အခုပိတ်ထားတဲ့နေရာတွေအပြင်ကျန်တဲ့နေရာတွေမှာရောအင်တာနက်သုံးရတာဘယ်လိုနေလဲ
အာကျွန်တော်ကဒီစစ်တွေတမျိုးထိမှာပဲနေတာဆိုတော့စစ်တွေမှာတော့လောလောဆယ်အသိကြီးကြာအင်တာနက်သုံးရတာတော
့ဟုတ်ကဲ့ဟုတ်ကဲ့
ကျန်တဲ့မျိုးတွေတော့ကျန်တဲ့မျိုးတွေကပိတ်ထားဆိုတော့လေတောင်ပိုင်းလေးအသိကြီးလေဆိုတော့ဒီ
အော်ကိုသက်နိုင်ဖုန်းကလည်းပဲ line ကျသွားတယ်ထင်ပါရဲ့ကဲကျွန်တော်တို့တော်ရရှင်တူပဲလှည့်အောင်ပါခင်ဗျာဒီတစ်ခေါက်ကတော့သူကတချင်းပြည်နယ်ဝိုင်းမော်မြို့ကပါဦးသူခေါင်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဦးသူခေါင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်အနေနဲ့ကျတော့မြန်မာနိုင်ငံမှာအမတော်ကတော့အနာအရှိဆုံးတော့မြင်ပါတယ်ပထမအနေနဲ့ကျတော့ဒီလိုသူကအနေနဲ့ကအခုလိုပိတ်ဆို့ချင်းကတော့အချူရကပိတ်ခိုင်းတာလားမဟုတ်ဘဲနဲ့တမတော်ကပိတ်ခိုင်းတာလားပေါ့အဲ့ဒါဆိုရှယ်အနေနဲ့မြင်ချင်တာပေါ့
ဟုတ်ကဲ့အဲ
့ဒါလည်းကြည့်ပါ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့တပ်ပြအနေနဲ့ကျတော့စစ်ကောင်ဆောင်ညာနဲ့အစိုးရကောင်ဆောင်များကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေရဲ့အခွင့်အရေးကိုလေ့ကျပေးပြီးမှကျွန်တော်တို့ပြည်သူတွေရဲ့ဆုံးစွာပြည်သူတွေကဒီကထားထားပေးဖို့တောင်းဆိုချင်တာပေါ့ကျွန်တော်အနေနဲ့ကျတော့
ဟုတ်ကဲ့ပါဦးသူကောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျအစိုးရကပိတ်တာလားတပ်မတော်ကပိတ်တာလားဆိုတော့ဟုတ်ကဲ့အစိုးရကပိတ်တာလားတမတော်ကပိတ်တာလားဆိုတော့ကျွန်တော်တို့တည်တည်ချာချာရှင်းရှင်းလင်းလင်းမသိရပါဘူးအရှိပိုင်းမှာတော့ကျွန်တော်တို့ပြောသွားပါတယ်ဆိုတော့ဒါကတော့နောက်မှပဲဖြေထွက်လာမလားကျွန်တော်တို့စောင့်ကြည့်ကြတာပေါ့ခင်ဗျာနော်အဲဒီတစ်ခေါက်တော့နောက်ထပ် email တစ်စောင်ပဲကျွန်တော်လှည့်ရအောင်ပါမတ်စုမွန်ကြီးကျွန်တော်တို့မလေးရှားမှာလက်ရှိတော့မလေးရှားမှာနေတာပေါ့လေသူကစစ်တွေဒေတာကန်လို့ပြောပါတယ်မက်ခင်သစင်ဖြူရေးပို့ထားတဲ့ email လေးပါဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ internet ဖြတ်လိုက်လို့ဘာအကျိုးရှိသလဲဆိုတာနဲ့ဆွေးနွေးရရင်တော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါလုံးဝအကျိုးမရှိဘူးလို့ပြောချင်ပါတယ်ရှင်နဲ့။နောက်အင်တာနက်ပိတ်လိုက်တာကတော့နိုင်ငံအတွက်ရောပြည်သူတွေအတွက်ပါအကျိုးမရှိဘူးဆိုတာနိုင်ငံခေါင်းဆောင်တွေကသိပါတယ်။စင်ကန်းတော်တိုးသတင်းတွေကိုအမှောင်ချလိုက်တာပါပဲရှင်။အဲ့တော့ရခိုင်မှာစီးပွားရေးသမားတွေအရန်နစ်နာရတယ်လို့ရခိုင်လူငယ်တွေအွန်လိုင်းပေါ်မှာလေ့လာသင်ယူနေတဲ့ပညာရေးတွေလည်းဆက်မတင်လို့မရတော့ပါဘူး။အခုလိုမျိုးလှုပ်လိုက်တာကလူအခွင့်အရေးချိုးပေါက်ကြလဲကြပါတယ်ဆိုပြီးကျွန်မမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒေါက်တာလီလိုင်းမော်ကလည်းဆွေးနွေးမဲ့ဒေါက်တာရှင်တူအလှည့်ပေးပါမယ်သူကအမေရိကန်မှာနေထိုင်တဲ့ကိုလှမောင်ပါကိုလှမောင်ဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါဗျာဟိုအခုလိုအင်တာနက်ပိတ်လိုက်တဲ့အတွက်ကြောင့်ဟိုလူခွေချစ်ပေါက်တယ်လို့ပြောကြတဲ့လူတွေအတွက်တော့ကျွန်တော်ကတော့ဟို ICJ ပဲကြည့်ပါဗျာဟိုဒီစစ်တပ်ကလူခွေဆိုတာကိုမသိပါဘူးနားမလည်ပါဘူးဒါကြောင့်လည်း ICJ ရောက်တာပေါ့အဲ့တော့ကျွန်တော်ပြောချင်တာဒီလိုပါဗျာဟိုခုလိုဖြတ်တောက်တာကတော့ဒီဒီမှာဒီအင်အားကြီးတဲ့လူပေါ့လောက်ပိုင်းဝင်ရှိတဲ့လူတွေကတော့လောက်ကြတာပါပဲ။ဟိုဟိုသူတို့မတွန်းလှန်နိုင်အောင်သူတို့ပိတ်ဆို့တာဖြတ်တီးလေးပြပုံစံမျိုးလောက်တာပါ။ဟောနောက်တစ်ခုကအပြုတ်ဟိုဖြုတ်ချင်တဲ့ဟို wifi စစ်စင်ရင်းလိုပုံစံမျိုးလဲလောက်လာနိုင်ကောင်လောက်လာမယ်လို့လည်းကျွန်တော်ကထင်ပါတယ်။အဲနောက်တစ်ခုကတော့ဟိုအဓိကပြောချင်တာကတော့ ICJ ပြဿနာလည်းရှိနေတယ်။နောက်ဟိုတစ်ဖက်မှာဘင်္ဂါလီအရေးတွေလည်းရှိနေတဲ့တဲ့ကြောင့်ရခိုင်တွေကိုတနည်းအားဖြင့်သူတို့ဟိုစစ်သူတို့တတ်မှတ်ထားတဲ့တနည်းအားကိုရအောင်ထားပြီးတော့သူဂျာကအနေနဲ့တော့ထားဖို့သူတို့အင်တာနက်တွေထပ်တောက်တာအဲ့လိုလို့မြင်ပါတယ်ဗျ
ဟုတ်ကဲ့ဟိုကိုလောက်မအောင်ကျွန်တော်ကိုလောက်မအောင်ခုနပြောတဲ့ထဲကပြန်မေးချင်တာလေးတစ်ခုဒီလိုမျိုးဖြတ်လိုက်ပြီးတော့ဖြတ်လေးဖြတ်ပဲဖြတ်ဖြတ်ငါးဖြတ်ပဲဖြတ်ဖြတ်လိုက်ပြီးတော့ဟိုအပြုတ်တိုက်လို့ကိုရနိုင်မယ်လို့ကိုလောက်မအောင်ထင်သလားဘယ်လိုယူဆလဲ
အော်အပြုတ်တိုက်လို့ရပါတယ်ဆိုတာကျွန်တော်တို့ဒီဟိုကိုသူတို့သိပါတယ်ဟိုထော့ပိုင်ပုံစံမျိုးလေ
ထော့
ပိုင်မှာဒီ ဟိုကရင်ရွာတွေဟိုအကုန်လုံးဟိုဖြတ်ကြီးအဲ့လိုဖြတ်ပြီးတော့အကုန်လုံးသတင်းပေါက်ချပြီးတော့အဲ့ခက်ကတော့လှုပ်လို့ရလို့ပေါ့နော်အခုတော့ရမရတော့မသိဘူးအကုန်လုံးဘုံတွေကြက်ကြက်ရွာတွေရောအကုန်လုံးဒူတွေရောအကုန်လုံးပေါ့ဗျာရွာသားတွေရောအကုန်လုံးတေးကြည်ပြီးတော့မှအပြုတ်ဖြုတ်လို့ရတာ
ဟုတ
်ကဲ့ဟိုတရားတွေရှိပါတယ်အများကြီးရှိခဲ့ပါတယ်ကရင်မှာလည်းရှိခဲ့ပါတယ
်ဟုတ်ကဲ့ပါကိုလာမောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျနောက်လောက်ရေမန်းအောင်ကျွန်းကကိုအောင်ကျော်ဟင်းအီးမေးလ်နဲ့ပို့ထားတာလေးဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်အင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးတော့တဲ့အမှန်တကယ်ဆုံရှုံနစ်နာတာကအစိုးရနဲ့ရခိုင်တိုင်းရင်းသားချင်းတိုင်းရင်းသားတွေပါအစိုးရရဲ့ပုံရိပ်ကောင်းတွေဆုံရှုံတယ်ရခိုင်လူထုရဲ့ယုံကြည်မှုတွေဆုံရှုံတယ်နိုင်ငံတကာရဲ့အကောင်းမြင်ပေးနိုင်မယ့်အမြင်တွေအစိုးရမှာဆုံရှုံတာပဲအဖတ်တင်မှာပါတဲ့ရခိုင်တိုင်းရင်းသားတွေအတွက်လူသားတယောက်ရဲ့အခွင့်အရေးတွေဆုံရှုံတယ်တိုင်းရင်းသားတယောက်ရဲ့အခွင့်အရေးတွေဆုံရှုံတယ်နိုင်ငံသားတယောက်ရဲ့မူလအခွင့်အရေးတွေဆုံရှုံတယ်တဲ့ရခိုင်နဲ့ချင်းပြည်နယ်ပလောဝါမှာအင်တာနက်ဖြတ်တောက်တာကိုအတန်အဖွဲမှကိုမောင်ဆောင်ခရလို့လူနည်းစုကလွှဲရင်ဘယ်ပမာလူမျိုးကမှကန့်ကွက်ရှုံချတာမတွေ့ရတာဘာကြောင့်လဲလူခွင့်ရေးဆိုတာရခိုင်တိုင်းရင်းသားတွေအတွက်ဘောင်ဝင်မူလားဆိုတာဒီအစီအစဉ်ကနေတစ်စိမေးပြစီခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ရင်အတန်အဖွဲကအင်တာနက်တက်ကြွကြွလှုပ်ရှားပါတယ်ဒီလိုပဲတခြားလှုပ်ရှားတဲ့အဖွဲတွေလည်းရှိတယ်ဆိုတာတော့ကျွန်တော်အသိပေးပြစီခင်ဗျာအခုတခါမဆန်ဂျာကနေပြီးတော့ပို့ထားတဲ့ဆွန်ရီကြယ်လီတခုမဆုမွေကိုကျော်ခိုင်လင်းပို့ထားတာလေးဖတ်ပြပါဦးတော့
ရခိုင်ပြည်မှာအင်တာနက်ဖြတ်တောက်လိုက်ခြင်းကအမုန်းစကားတွေပြောဆိုမှုနှဲပါနိုင်မယ်လို့အစိုးရလူကြီးတွေကယူဆမိလို့ပိတ်တယ်ဆိုရင်တော့ဒါမှားသွားပါလိမ့်မယ်တဲ့ဒါကဘလို့ပဲစဉ်းစားမျှတမှုမရှိသလိုရခိုင်ပြည်သူတွေအသက်အိုးအိမ်လုံခြုံမှုမရှိဖြစ်နေတဲ့ခြားကဒီလိုမျိုးသတင်းအမှောင်ချလိုက်ခြင်းကအစိုးဆုံးလို့ပဲပြောချင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ကိုကျော်ခိုင်လဲပါခင်ဗျာဆိုတော့ကျွန်တော်တို့ကိုတက်နိုင်တဲ့နောက်ဆုံးစီစဉ်လေးကိုအဆုံးသတ်အောင်ကိုတက်နိုင်ရေးခုနပြောသလိုသတင်းတွေဟာလားနားထောင်လို့မရတော့ဘူးဖတ်ကြလို့မရကြတော့ဘူးအပြင်ကသတင်းလည်းမရတော့ဘူးအတွင်းကသတင်းလည်းမရတော့ဘူးဆိုတော့အဲ့ဒီဒေသခံတွေသတင်းရနိုင်တဲ့အလားအလာကဘယ်လိုဖြစ်သွားပါလဲကိုသက်နိုင
်သတင်းရနိုင်တဲ့အလားအလာကလုံးဝကိုကူးချွတ်တော့ရေလို့ပြောရမှာပေါ့ဟုတ်ကဲ
့ဟုတ်ကဲ့
ဒီအခုကဒီ online ပဲဒီတီတီတန်တန်အသုံးပြုကြရဆိုတော့လေ
ဟုတ်ကဲ့
ဒီဆိုတော့လားပြောသလိုပဲဒီ radio ဆိုလေသူတို့တိတ်မတုံးကြတော့ဘူးအရင်ဒီကုန်းရှိတဲ့ခိုက်တုံးက online မပေါ်တော့ခိုက်တုံးကဆိုရင်တော့သူတို့ radio လေးအကုန်ကိုးကြတော့ဒီအပြင်ကတတိယရဖို့အတွက်ပေါ့
ခက်သွားတော့ဟုတ်ကဲ့
ဒီကတတိယပြေးဖို့ကြတော့အဲ့ဒီကမရှိဘူးပေါ့
ဟုတ်ကဲ့ပါခင်ဗျ
ဒီနောက်ပိုင်း2014
ဟုတ်ကဲ့ပါကိုသက်နိုင်ကျွန်တော်တို့အစီအစဉ်က
online ပေါ်လာတယ်
โอเคกูตะไนซีซั่นก็เราดิรอบไปเฉยๆลูกว่าเรากูเลยดิมาเราก็เลยซีซั่นนี้มัสสุมงก็ยัดค้านนี่บาร์ดิสรุป
อดิก็ตูรู้ด้วยดิตะดิงยา
อีอารมณ์กูเจซุติมาเลยครับดายแยกลีไลซีซั่นกูดิมาไปอส่งตะปยาสิ
ซีซั่นတင်ဆက်သူကိုကြကြောသိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒက်ရီဒီလိုက်အစီအစဉ်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးပါရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်နိုင်ငံသားသူယောဂါစတင်ပြန်နေရဝူဟန်မှာတည်ဆောင်းသွားတယ်လို့တရုတ်နိုင်ငံဘီဂျင်းမြို့ကအမေရိကန်တန်ယုံကဒီကနေ့အသိပြုပါရယ်အသက်60အရွယ်အဲဒီလိုဟာဖေဖော်ဝါရီလ6ရက်နေ့မှာတည်ဆောင်းသွားတာပါဂျပန်နိုင်ငံသားတယောက်လည်းနမိုနီယာအဆုတ်ရောင်ယောဂါနဲ့ဝူဟန်မှာတည်ဆောင်းခဲ့တာကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပုံရပေမဲ့အသိပြုနိုင်ခြင်းတော့မရှိပါဘူးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့တခြားနိုင်ငံတွေအတွက်ယောဂါကကွယ်တားဆီးရေးအတွက်ဆိုပြီးအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အကူအညီတွေပေးပို့ခဲ့ပါတယ်စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်အရေးပေါ်ကျမရည်တိပေးချက်ကိုလိမ့်မောရောင်အဆင့်အဖြစ်တိုးမြင့်တက်မလိုက်ပါရဲဒီသတင်းကြောင့်စင်ကာပူနိုင်ငံသားတွေကြားစိုးရိမ်မှုတွေတိုးလာနေတယ်လို့စူပါမားကတ်တွေမှာလည်းအိမ်သားသုံးဆက်ကူတွေခောက်ဆွဲချက်တွေနဲ့ဆန်လိုရိတ်ခါတွေပြက်လာကုန်တယ်လို့ကုန်တိုက်တွေမှာလည်းစီးပွားဖို့အတွက်လူတွေတန်းစီနေကြတာပါစင်ကာပူမှာကိုရိုနာကူးစက်ခံရသူ33ဦးရှိနေပြီးတော့ထပ်ပြီးကူးစက်ခံရတဲ့လူနာတွေအနေနဲ့အရင်ကကူးစက်ခံရတာမျိုးမရှိတယ်လို့တရုတ်ကိုခီးထွက်ခဲ့တဲ့သူတွေမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနတ်ခွန်ရချာစီမခိုင်ထဲကဇေဝယ်ဆန္ဒကြီးတကူမှာဒီကနေ့ညနေခင်းမှာပဲစစ်သားတို့ရဲ့တနက်နေ့ပြစ်ခတ်မှုကြောင့်လူ10ဦးထပ်မံနဲ့သေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ထိုင်းရဲတို့ကပြောပါတယ်ထိခိုက်ဒဏ်ရာရသူတို့အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူ
းစနေညချမ်းအတွက်နောက်ဆုံးရသတင်းကြေညာနန်းလောင်ပြောပြသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီအထိဒီကြိမ်ပြန်ပြီးထုတ်လွှင့်ပေးပါရရှင်။မနက်ဖြန်မနက်ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.